Welcome to the Voice of America in Burmese.
တရားချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ပါစေသောတာရှင်များခင်ဗျာ VOA American တန်ရဲ့2023ခုနှစ်စက်တင်ဘာ29ရက်စနေမနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော်ဝါရှင်တန်ကနေဖိုင်တိုမီတာ24.51အပြင်ရုပ်သံဖြစ်နေပါ VOA ရဲ့ Facebook YouTube နဲ့ Website စာမျက်နှာတွေကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာကျွန်တော်ညီညာရေးပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတက်ဆက်သွားမှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုငိမ့်ချမ်းအေးနဲ့ပဲအတူတင်ပြပေးသွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်အမေရိကန်နဲ့တရုတ်ဒုတိယနိုင်ငံသားရဲ့ဝန်ကြီးတွေတွေ့ဆုံစဉ်မြန်မာအရေးဆွေးနွေးထည့်သွင်းဆွေးနွေးခဲ့ပါတယ်ဒါအပြင်မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း40ကျော်မှလူခွင့်ရေးအဖွဲ့အစည်းတွေချင်းချောက်ခံရပါတယ်ပါကစ္စတန်မှာတော့ဘုံပေါက်လို့လူ60ကျော်သေဆုံးပါတယ်အမေရိကမှာတော့တောက်ကြနေတော့လွတ်တော်မှာသဘောတူညီချက်မရတဲ့အတွက်အမေရိကန်အစိုးရလုပ်ငန်းတွေရပ်ဆိုင်ရမယ့်အခြေအနေနဲ့ရင်ဆိုင်နေရပါတယ်အခုလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဒီလိုထိတ်တန့်ရောက်သတင်းတွေအပြီးမှာစစ်ကောင်စီရာဇူးအပြောင်းလဲနဲ့ရှေ့အလားလာသုံးသပ်ချက်ကိုလည်းနားဆင်ရဖို့ရှိပါတယ
်ခေါင်းဆောင်မှုပိုင်းအလှုပ်ရမ်းဖြစ်တာတွေဟာဘာလို့ပြတယ်လဲဆိုရင်အချင်းချင်းကြားမှာယုံကြည်မှုပြဿနာပေါ်တယ်လို့ထင်ရှားတယ်စစ်တပ် institution ကိုနိုင်က mission oriented institution ပြော
စစ်ကောင်စီအတွင်းအကွဲအပြားတွေရှိနေသလားနောက်ပိုင်းမှာအပြည့်စုံကြားပါမယ်ဒါပြင်ထိုင်းမှာတော့ဒီမိုကရေစီသားအစုံမအောင်မွဲရမယ်လို့ရှေ့သို့ချီပါတီကပြောပါတယ်ဒီလိုစိတ်ဝင်စားဖွယ်သတင်းဆောင်မတွေအပြင်အပတ်စဉ်ကဏ္ဍတွေထဲမှာတော့သုတဆုံလေအမေရိကန်တခွင်အမျိုးသမီးကဏ္ဍနဲ့တိတ်ပန်တဲ့ဤပညာအဆရှိသလိုပြပြဆုံဆုံတင်ဆက်ဖို့လဲတင်စီစဉ်ထားပါတယ်ခင်ဗျခုတော့စနေမနက်ခင်းထိတ်တန့်ရောက်သတင်းတွေကိုကိုဇော်မိုးကျော်နဲ့တူကျွန်တော်ပြောပြပေးမှာဖြစ်ပါတယ
်အရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးDaniel Kribrink နဲ့အာရှတိုက်ဆိုင်ရာတရုတ်ဒုတိယနိုင်ငံသားဝင်ကြီး San Widin တို့မြို့တော်ဝါရှင်တန် DC မှာစက်တွင်ဘလ28ရက်နေ့ကတွေ့ဆုံခဲ့ပြီးမှမြန်မာမြောက်ကိုရီးယားနဲ့ပင်လယ်ပြင်ဆိုင်ရာအာရှဒေသတွင်ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။အခုလိုတွေ့ဆုံဆွေးနွေးတာဟာအမေရိကန်နဲ့တရုတ်အကြားပြိုင်ဆိုင်မှုတွေတင်းမာမှုရှိနေပေမဲ့လည်းဆက်သွယ်ရေးလမ်းကြောင်းဆက်လက်ဖွင့်ထားရေးဘူဝါဒအရနှစ်နိုင်ငံတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးတာဖြစ်ပါတယ်။ဒီလိုတွေ့ဆုံရမှာအမေရိကန်ပြည်ထောင်စုရဲ့ Indo-Pacific ဒေသဆိုင်ရာမဟာဗျူဟာနဲ့ Indo-Pacific ဒေသတွင်းနိုင်ငံတကာစည်းမျဉ်းတွေကိုလေးစားလိုက်နာပြီးလွတ်လပ်လုံခြုံမှုရှိဖို့ကိစ္စကိုအမေရိကန်လက်ထောက်နိုင်ငံသားရဲ့ဝန်ကြီးကဆွေးနွေးခဲ့ပါတယ်။အခုလိုဆွေးနွေးရမှာမြန်မာနိုင်ငံပြဿနာဖြေရှင်းနိုင်ရေးမြောက်ကိုရီးယားနဲ့ကိုရီးယားကျွန်းဆွယ်လုံခြုံရေးထိုင်ဝမ်ရေလက်ကြားတည်ငြိမ်အေဂျင်စီကိစ္စတွေလည်းထပ်သွင်းဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပါဆွေးနွေးပွဲဟာပြီးခဲ့တဲ့ရက်ပိုင်းကတရုတ်ဒုတိယသမ္မတနဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်တို့နယူးယောက်မှာတွေ့ဆုံခဲ့ပြီးနောက်ဆက်တွဲတွေ့ဆုံမှုတစ်ခုလည်းဖြစ်ပါတယ်
။မြန်မာအပါအဝင်ကမ္ဘာတဝန်းနိုင်ငံပေါင်း40မှာလူပေါင်း220ကျော်နဲ့အဖွဲ့အစည်းပေါင်း25ခုဟာကုလသမဂ္ဂနဲ့လူခွင့်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအတွက်အစိုးရနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့ချင်းချောက်ခံရတာလက်တော့ပြန်အေးအေးခံရတာနဲ့ရင်ဆိုင်နေရကြောင်းကုလသမဂ္ဂရဲ့အစီရင်ခံစာတစ်ကပြောလိုက်ပါတယ်။ဒီချက်လက်တွေက2022ခုနှစ်မေလ1ရက်ကနေ2023ခုနှစ် April 30အထိမှတ်တမ်းတွေဖြစ်ပြီးအစီရင်ခံစာကိုတော့ September 28ရက်ရက်စွဲနဲ့ကုလသမဂ္ဂကထုတ်ပြန်ခဲ့တာပါလူအခွင့်အရေးကာဝယ်စောင့်ရှောက်သူတွေအရက်ဖက်အဖွဲ့အစည်းတွေမှာပါဝင်ဆောင်ရွက်သူတွေဟာစောင့်ကြည့်ခံနေရပြီးတရားဥပဒေအရရေးယူခံရတဲ့ရင်ဆိုင်ရသလိုခီးသွွာလာခွင့်ပိတ်ပင်ခံရမှုချင်းချောက်ခံရမှုတွေလည်းကြုံတွေ့နေရတဲ့အပြင်ကုလသမဂ္ဂနဲ့ကုလသမဂ္ဂရဲ့လူသားရေးဆောင်ရွက်တဲ့စနစ်ရန်ရာအဖွဲ့အစည်းတွေမှာပူးပေါင်းဆောင်ရွက်လို့ဆိုပြီးထောင်နှံတွေလည်းအပြစ်ပေးခံနေရတယ်လို့ဆိုပါတယ်။ကမ္ဘာတော်မှာလူမှုအဖွဲ့အစည်းတွေရဲ့အခမ်းကဏ္ဍညှော်နှဲသွားနေလို့လက်တော့ပြန်အရေးယူမှုနဲ့ပတ်သက်တဲ့မှတ်တမ်းမှတ်ရာအစီရင်ခံစာချက်တွေအတိအကျပြုစုနိုင်မှုခက်ခဲနေပြီးအမှန်တကယ်ဖြစ်ပျက်နေတဲ့အရေးတက်ကဒီတဲ့ပုံများပြားဝယ်ရှိတယ်လို့ကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာလက်ထောက်အထွေထွေတွင်းမှုချုပ် Isel Brand Carrick ကဂျနီဗာလူခွင့်ရေးကောင်စီတင်ပြမှာပြောပါတယ်အခုနှစ်အစီရင်ခံစာမှာလူခွင့်ရေးချုပ်ပေါက်ခံရသူတဝက်ကမျိုးသမီးနဲ့မိန်းကလေးငယ်တွေဖြစ်ပြီးသူတို့ဟာလည်းပြန်လည်ပြီးပြင်းပြင်းထန်ထန်လက်တုံ့ပြန်ခံရမှာကိုစိုးရင်ကြောင်ပြောကြတယ်ဆိုပါတယ်ဒေသခံတွေဟာလုံခြုံရေးအတွက်စိုးရင်ရလို့ကုလသမဂ္ဂနဲ့ပူးပေါင်းမှုညှင်းဆိုတာဒါမှမဟုတ်အမည်မဖော်ဘဲလုတ်ကန်ရတာတွေတိုးလာတယ်တွေ့ရကြောင်လည်းအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံဘလူးချစ်စတန်ပြည်နယ်အတွင်းတောက်ကြနေကအစ္စလမ်ဘာသာဝင်တွေဝတ်ပြုဆူတောင်းနေစဉ်စစ်သွေးကြတွေကအသေးခံဘုံကွက်တိုက်ခိုက်ခဲ့ပြီးဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာကြောင့် Anezong Lu Chosen Uti Songabi Amya Biatan Yashike Jong Pakistan Tawan Shiduriga Pyosubare Blue Tea Stamp Pine Mustamio Ma Tamano Mohammed Mwini Adwe Islam Bada Wene Whip You Sudan is in Ategan Bongwe Takai Keda Pibi D Taikai Mu Dwin Amyazong Tisongabare Tisong Kedure Dwin Dida Sanya Tikdan Ye Yashi Tupa Wangabi Tisong Dayan Yadu Amya Jashi Delu Kyan Dudia Ocho Yemuga Tibu Pyosubare The Bongo Takai Muma, Nazet, the Gerello, Chama in it, did that say at Tawan Shi to the Gabiosuane. The behind the Tema Bekan yet up with Tanajo went to Machida Bali to Kugo. They can Bongo the Mana Uga, Takai Kere, a tray, Taujaniti, and Ezo Nau, the Zombie Santa Uta, and Yashi Gerello, yet up with Gabiore, Balipio Jagged, and Luliza Lale, a jet city Alma. Pemini B. Kese, the Mariga Shapu Kesebu, look, I need a chong, Hangu Kian, yet up with a Giga Biosuane. The Bongo Takai Mood Dread Tawan Shide, Lu Topo, when can I appear at City Machi de Babu? Tabime D. Dida doing Islamic Sonya, ISK, Damamo, Pakistan, Taliban, TTB, a Puri, Luxare, Dida Pibi, D. Puriga Machakanas, Lu, Sudo Takai Lishibare, a Champion Takai Mood, Pakistan, Winjijo Gayo, American Suyagaba, Pitin Show Chagabare.
Cool Labine, Mirepin, Levanga Shipyong, Nitang, the Tombure, Lanyan Shout, they song to Lu Yedweha. Yeniga, Laru, Kala, Pine Chan, and Nanshin. Tonsa, Dola Nijan, Kulamaka, Pibisaya, Klima, Yamungwe, Pwet, Unicefka, Tokjanima, Piolibare. Solangani, August Lati, Africa, Miopine, Uyopa, Levang Chia, Mirepin, and Lanjama, Lukua, Kuzetemine, the Soshuara, Damo, Piosona, Pikebi, Daha, Manika, Arikala, Twin, the Songdu, Tonya, Tonsa, Leune, Nanshin, Dola, Tuyarelu. UNICEF ye uyopane asha lebain sanya dukhatane shubyaun ni thain dumya ni nae mu Regina D. Dominicis ka Geneva Tadensa Shilimo ma pyo baare. Te songdu daamo pyo songdu rire ma kletu nge blau miya miya paale sura guro UNICEF ka ti cha ma pyo baau. Dabi me shwe me yao dhe du tataong tataong chao ya ha zanwai gaane sattu maa lal dwe maa. Mire penle lebain go pyaapi idli nae ngangu tuangere lo UNICEF ka pyo baare. Da haa mne ka laadu ka laate chao seya gai no miente laara lo UNICEF ka pyo baare. ဒီတဲ့ပင်လဟာကလေးတွေနဲ့သူတို့ရဲ့အနာဂတ်တွေတင်းញိုင်းဖြစ်လာနေပြီလို့ဒီဒိုမီနီချီကသတင်းတောက်တွေကိုပြောပါတယ်ဒေတာတွေမှာအစိုးရမူဝါဒတွေကလည်းပင်လယ်မြေမှာထိတိရောက်ရှာဖွေကယ်ဆယ်ရေးလုပ်နိုင်မှုကိုဟန်တာနေတဲ့ဆိုပါတယ်ကိုလွန်ွေတောင်းခံတဲ့ကလေးတွေနဲ့မိသားစုတွေကိုပတ်မိုးကူညီဖို့နိုင်ငံတကာကူညီတွေတုံ့ပြန်ပေးဖို့ဥရောပတဝန်အရေးယူတုံ့ပြန်ကြဖို့လည်းယူနီစက်ကတောင်း
American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24kHz 11.13 kHz 40.13 kHz 41.13 kHz 59.5 kHz 590 kHz 595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOAS အနေနဲ့မနက်ဖက်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်အမေရိကန်အောက်လွှတ်တော်မှာ Republican အမတ်ဒီကမထောက်ခံတဲ့အတွက်အစိုးရရေဒိုတနစ်စာအသုံးစရိတ် budget ကိုတောက်ကြနေမှာအတီးမပြုတ်နိုင်တဲ့အတွက်လာမယ့်အောက်တိုဘာလ1ရက်နေ့ budget သတ္တန်းကုန်ချိန်မှာအမေရိကန်အစိုးရလုပ်ငန်းတွေရပ်ဆန်းရမယ့်အခြေအနေပုံများသွားပါတယ်။မက္ကဆီကိုနဇက်လုံချုံရင်းနဲ့ရေရှည် budget ကိစ္စညှိနှိုင်းဖို့အချိန်ပိုရနိုင်ရေးအတွက်တောက်ကြနေလွှတ်တော်အစည်းအဝေးဟာရေဒို budget အသုံးစရိတ်ကိုအတီးပြုတ်နိုင်မှုအရေးကြီးတယ်လို့အောက်လွှတ်တော်ဥက္ကဋ္ဌ Kevin McCarthy ကပြောပါတယ်ဒါပေမဲ့လည်းရှေးရိုးဆွဲအယူအဆရှိတဲ့ Republican အမတ်တချို့ကမထောက်ခံတဲ့အတွက်မအောင်မြင်ခဲ့ဘူးဖြစ်ပါတယ်။ CR လို့ခေါ်တဲ့ရေဒိုဖြည့်ရှင်ရေးနီလန်းအဆိုဟာလွှတ်တော်အမတ်မဲခွဲရမှာ232မဲ198မဲနဲ့ရှုံးနိမ့်သွားပါတယ်။သမ္မတဘိုက်ဒင်နဲ့ဒီမိုကရက်အမတ်တွေကမက္ကဆီကိုနယ်စပ်လုံခြုံရေးကိစ္စကိုလစ်လျူရှူတာအတွက်ဒီနယ်စပ်လုံခြုံရေးကိုလုံနိုင်ဖို့အစိုးရဘတ်ဂျက်မပြတ်လတ်အောင်သူ့အနေနဲ့လှုံ့ဆော်တာဖြစ်တယ်လို့လည်းကေဗင်မက်ကာတီကပြောဆိုခဲ့ပါတယ်။ယူကရိန်းစစ်ပွဲအတွက်ကူညီရေးမက္ကဆီကိုနယ်စပ်လုံခြုံရေးနဲ့ဆင်းရဲသူတွေကိုကူညီဖို့အကူအညီတွေပါဝင်အမေရိကန်အစိုးရနဲ့နောက်လာမယ့်12လစာဘတ်ဂျက်အတွက်လွှတ်တော်မှာသဘောတူညီချက်မရတာဖြစ်နေပါတယ်
။ရုရှားမှာဒီနှစ်ဆောင်းရာသီအတွင်းမဖြစ်မနေစစ်မှုထမ်းရမယ့်စစ်သားတက်3,000ကိုစုဆောင်းနေပြီးစစ်မှုထမ်းအသက်ကန့်သတ်ချက်ကိုလည်း28နှစ်ကနေ30ထိတိုးမြင့်လိုက်ကြောင်းရုရှားကာဝေးဝန်ကြီးဌာနကတောက်ကြနေမှာထုတ်ပြန်ပါတယ်။မဖြစ်မနေစစ်မှုထမ်းမဲ့အသက်ကန့်သတ်ချက်တိုးဖို့ကိုရုရှားအောက်လွှတ်တော်ကဇူလိုင်လကလေးကမဲခွဲဆုံးဖြတ်ခဲ့ပြီးဒီဥပဒေဟာဇန်နဝါရီ1ရက်လာမယ့်2024မှာစတင်အသက်ဝင်မှာဖြစ်ပါတယ်စစ်မှုထမ်းစုဆောင်းတာကအောက်တိုဘာ1ရက်မှာစတင်မှာဖြစ်ပြီးယူကရိန်းစီကနေတင်မွေသိမ်းပိုက်ထားတဲ့ဒေသတွေအပါအဝင်ရုရှားဖက်ဒရေးရှင်းရဲ့ဒေသအလုံးမှာအကျုံးဝင်မယ်လို့ကာဝေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ် ရုရှားမှာအသက်17ပြည့်ပြီးတဲ့အရွယ်ရောက်သူအမျိုးသားတိုင်းဟာအနည်းဆုံးတစ်နှစ်စစ်မှုထမ်းမှုပြတ်ထန်းထားလာပါရုရှားဟာသူ့ရဲ့
အမေရိကန်လောင်စာကုမ္ပဏီတစ်ခုဖြစ်တဲ့အယ်ဘမ်မာရဲကော်ပိုရေးရှင်းဟာပြည်ပနိုင်ငံတွေမှာယင်းနှစ်မြောက်နှံစဉ်လုပ်ငန်းလုပ်ပိုင်ခွင့်ရဖို့ဒေသခံအာဏာပိုင်တွေကိုလက်ထိုးခဲ့တဲ့အတွက်အမေရိကန်ဥပဒေအရဒဏ်ငွေဒေါ်လာ210ရှစ်တန်းပေးဆောင်အောင်မှာဖြစ်ပါတယ်။အာရှနိုင်ငံသုံးနိုင်ငံဖြစ်တဲ့အိန္ဒိယ၊ဗီယက်နမ်နဲ့အင်ဒိုနီးရှားနိုင်ငံတွေမှာယင်းနှစ်ချက်လုပ 100လောက်အကျိုးများရခဲ့တယ်လို့အမေရိကန်တရားရေးဌာနကပြောဆိုပါတယ်။မြောက်ကိုရိုလိုင်းနားပြည်နယ်မှာအခြေစိုက်တဲ့ဒီကုမ္ပဏီဟာလုပ်ငန်းလုံခြုံရေးရဖို့ဂျာဂန်တတိယလူဖြစ်တဲ့နိုင်ငံခြားသားဝန်ထမ်းကုမ္ပဏီဝန်ထမ်းတွေကနေတဆင့်ဒေသခံအာဏာပိုင်တွေကိုလက်ထိုးခဲ့တယ်လို့အမေရိကန်တရားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားမှာအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေ FCPA အရဒီကုမ္ပဏီကိုအရေးယူတာဖြစ်ပါတယ်။အဂရီလိုက်စားမှုကနယ်မြေသတ်မှတ်ချက်မရှိပါဘူးကုမ္ပဏီတွေဟာအမေရိကန်မြေပေါ်မှာဖြစ်ဖြစ်ပြည်ပနိုင်ငံတွေမှာဖြစ်ဖြစ်ကျင်းဝတ်တွေနဲ့ဥပဒေတွေကိုလေးစားလိုက်နာရပါမယ်လို့မြောက်ကိုရိုလိုင်းနားဆိုင်ရာအစိုးရရှေ့နေကပြောဆိုခဲ့ပါတယ
်လူမှုကွန်ရက်ဆိုရှယ်မီဒီယာပလက်ဖောင်းတွေကိုထိန်းချုပ်ဖို့ကြိုးစားတဲ့ပြည်내ဥပဒေတွေကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့ချိုးဖောက်ခြင်းရှိမရှိပြန်လည်သုံးသပ်ပြီးဆုံးဖြတ်မယ်လို့အမေရိကန်ဗဟိုတရားရုံးချုပ်ကတောက်ကြာနေမှာကြေညာလိုက်ပါတယ်ဖလော်ရီဒါနဲ့တက်ဆက်ပြည်내တွေက Republican ကြီးစိုးတဲ့လွှတ်တော်တွေမှာပြတ်ထန့်ပြီးRepublican ပြည်내အုပ်ချုပ်ရေးမှုတွေကလက်မှတ်ရေးထိုးထုတ်ပြန်ထားတဲ့ဥပဒေတွေကိုတရားရုံးချုပ်တရားသူကြီးတွေကပြန်လည်သုံးသပ်မှာပါအသေးစိတ်အချက်အလက်တွေကွဲပြားပေးမယ်ပြည်내နှစ်ခုလုံးကဥပဒေတွေမှာဆိုရှယ်မီဒီယာကုမ္ပဏီတွေအနေနဲ့သုံးစွဲသူတွေပေါ်သူတို့ရဲ့အမြင်သဘောထားတွေထုတ်ဖော်ပြောဆိုတာတွေကိုတားမြစ်ဖြတ်တောက်ဆန်ဆာလွတ်ခွင့်ရှိတာကိုတားဆီးနိုင်မှုရည်ရွယ်ပါတယ်လူမှုကွန်ရက်နည်းပညာကုမ္ပဏီတွေဘက်ကတော့ဒီဥပဒေတွေဟာအစွန်ရောက်ဝါဒနဲ့အမုန်းစကားတွေကိုလူမှုကွန်ရက်ပလက်ဖောင်းတွေပေါ်ကနေဖယ်ရှားပစ်နိုင်မှုအတားဆီးဖြစ်မယ်လို့တတိပေးထားပါတယ်တရားဥပဒေတရားသူကြီးတွေဟာဒီဂျစ်တယ်နည်းပညာခေတ်ရဲ့အစောပိုင်းကာလတုန်းကရေးထားတဲ့ဥပဒေတွေကခေတ်သစ်အွန်လိုင်းလောကပေါ်ဘလို့တက်ရောက်နေလဲဆိုတာပေါ်ပြန်လည်သုံးသပ်ကင်တွယ်ဖြစ်ရှိနိုင်ဖို့စူးစမ်းနေကြလဲဖြစ်ပါတယ်။ဒီမတိုင်ခင်ကတည်းကတာဝန်ရှိသူအာဏာပိုင်တွေအနေနဲ့ဆိုရှယ်မီဒီယာအကောင့်တွေမှာဝေဖန်သူတွေမှတ်ချက်မပေးနိုင်ဖို့ပိတ်ပင်နိုင်ွယ်ရှိမရှိဆိုတာကိုတရားဥပဒေကပြန်လည်သုံးသပ်နေတာလဲဖြစ်ပါတယ်ခင်ဗျာ။စနေမနေ့ကထိတဲ့ရောက်တဲ့တင်တွေကိုကိုစော်မိုးကျော်နဲ့အတူပြောပြခဲ့တာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာဖမ်းယူနှာစင်နိုင်ပါတယ်ဒါပြင်အဲဒီမှာတင်တွေစောင်းမားတွေတွစ်ဆုံမြ мян ကန်နေတဲ့တင်သုံးသက်ချက်တွေကိုလည်းအချိန်မရွေးပြန်လည်ဖတ်ရှုကြည့်ရှုနိုင်ပါတယ်အခုတော့တင်ပေးပို့ချက်တွေစောင်းမားတွေကိုဇက်တိုက်တင်ဆက်သွားပါမယ်ပထမဆုံးတော့စစ်ကောင်စီယာရုအပြောင်းလဲကစစ်ကောင်ဆောင်တွေကြအကွဲအပြားလားဆိုတာကိုသုံးသက်ချက်တစ်ခုနဲ့စတင်ပါမယ်စစ်ကောင်စီထိပ်ပန်းကောင်းစွာတွေကတိုက်ရရှိတွေဖက်သမှုကိုကြည်ပြီးယုံလို့တာဝန်တွေပေးခဲ့ပေမဲ့ကုံစိန်နှုံထုတ်တက်မှုနဲ့ပတ်သက်ပြီးတာဝန်ရှိသူတွေကိုအရေးယူမယ်ဆိုတာဒုဗိုလ်ချုပ်ကြီးမိုးမြင့်ထွန်းနဲ့ဒုဗိုလ်ချုပ်ကြီးစွတ်ထွတ်တို့ကိုတနင်္လာနေ့ကပဲဖယ်ရှားလိုက်ပါတယ်။ဒါဟာလုံဆောင်ချက်မှားယွင်းချွတ်ချော်မှုကြောင့်တက်တက်လား။ဒါမှမဟုတ်စစ်ကောင်စီအတွင်းအကွဲပြဲတွေရှိနေသလားဆိုတာကိုကိုဝင်းမင်းကသုံးသပ်သူတွေကိုမေးမြန်းပြီးတင်ပြထားပါတယ်များ
။ဟုတ်ကဲ့ပါ။လုံးခဲ့တဲ့နှစ်နှစ်ခွဲကျော်အာနာသိန်းစကာလာမှာတရင်ပတ်စင်နဲ့နောက်ပိုင်းလစဉ်လောက်ခေါ်ခဲ့တယ်လို့သုံးသက်သူတွေပြောတဲ့ဒီစစ်ကောင်စီနဲ့ဝန်ကြီးအဖွဲ့တွေအစည်းအဝေးဟာဒီနှစ်တော့9လပိုင်းရောက်လာချင်း၄ချိန်မြောက်နဲ့5ချိန်မြောက်သာထိပ်ပန်းရာထူးတချို့ဖြုတ်ပြီးဖြစ်လာတာပါဒီနောက်ဆုံးဖေရှားရေးယူမှုကိုအခုလိုထုတ်ပြောလာတာရဲ့ထူးခြားမှုကိုကနေဒါနိုင်ငံ British Columbia တက္ကသိုလ်မှာပြည်သူ့ရေးရာမူဝါဒဘွဲ့လွတ်တန်းတက်နေတဲ့ကွန်မင်းသေးကအခုလိုရှင်းပြပါတယ
်စစ်ကောင်စီမှာခေါင်းဆောင်မှုပိုင်းမတည်ငြိမ်မှုဆိုတာထင်ရှားတဲ့လက္ခဏာလို့ထင်တယ်။ခေါင်းဆောင်မှုပိုင်းအလှုပ်ယမ်းဖြစ်တာတွေဟာဘာလို့ပြတယ်လဲဆိုရင်အချင်းချင်းကြားမှာယုံကြည်မှုပြဿနာပေါ်တယ်လို့ထင်ရှားရတယ်ပေါ့လေ။နောက်ထပ်တစ်ချက်ကတော့ဒီစစ်တပ် institution ကိုနိုင်က mission oriented institution လို့ပြောရမယ်။သူက mission ကြီးချပြီးတော့အကောင့်ထဲပေါ်တဲ့သဘောရှိတယ်လေ။အဲ့တော့အခုစစ်ကောင်စီရဲ့ mission တွေမအောင်မြင်ဘူးဆိုတာထင်ရှားရပြီးတော့အလုံးမဖြစ်ဘူးပေါ့။ဒါကြောင့်သူတို့အပြောင်းလဲလုပ်တယ်ဆိုတာကိုတွေ့ရတယ
်။ဒါအပြင်စစ်ကောင်စီဥက္ကဋ္ဌနဲ့အရင်းအနှီးဆုံးသူတွေနဲ့တူဦးဖြစ်တဲ့ဒုဗိုလ်ချုပ်ကြီးမိုးမြင့်ထွန်းရဲ့စီးပွားရေးထိပ်ပိုင်းတာဝန်တွေကိုငကိုတဲကစစ်ကောင်စီမှာအဆင့်ငါးရှိတဲ့ဗိုလ်ချုပ်ကြီးညာထွန်းနဲ့အစားထုတ်လိုက်ချိန်မှာ
စစ်ကောင်စီကသူ့ရဲ့အရင်နံပါတ်9နေရာကိုတော့လူ့ဘုံကျောက်ကြီးရဲဝင်းဦးနဲ့ဆွေမျိုးနေဆက်တဲ့ဘုံကျောက်ကြီးမောင်မောင်အေးနဲ့အစားထုတ်လိုက်တာလို့သုံးသပ်သူတွေကဆိုပါတယ်အခုလိုဖေရှားအစားထုတ်တာတွေရဲ့ထူးခြားမှုကိုအမိမဖော်လို့တဲ့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တူကအခုလိုထောက်ပြပါတယ်ခုတလောကတော့အရင်တိုက်ပြီးမှအရင်ကိုဟော့နေတဲ့တည်မော်နော်တကယ်လည်းတိုက်ပြီးခါသွားတယ်ပေါ့စို ြစ်နေတော့အဲ့အားလုံးအတောင်ကဘလူးရှိတယ်လေပေါ့တိုင်းပြည်စီဝါရေးကလည်းအခုဟာကဒေါ်လာကြီးရွှေစင်းငွေစင်းစားဝတ်နေရေးအခြေခံစတောက်ကအကုန်လုံးကချွတ်ချုံကြတဲ့ဘဝဖြစ်နေတော့အဲ့ဒီဟာကိုဘဒူတောင်ဝင်ရှိတယ်လေဆိုတဲ့အပေါ်မူတည်ပြီးတော့ပြဿနာဖြစ်ရှင်းရမယ်လို့ထင်တာပဲအခုကတော့အားလုံးကတော့ကုလညိုထူကုလညိုထူပေါ့နိအောက်ကလူဘဒူ operation ဝင်လဲပေါ့အဲ့လိုပုံစံဖြစ်တယ်ထင်တာပဲ
ဒီဖေရှားလူစားထိုးမှုရဲ့နောက်ထပ်ထူကြမှုနဲ့ရှေ့ဆက်တဲ့ရောက်လာနိုင်ခြေကိုလည်းကိုမင်းသစ်ကအခုလိုဆက်ရှင်းပြပါတယ
်ခေါင်းဆောင်မှုဘိုင်းမှာအကြောင်းရှိတယ်လို့ထင်တယ်ဘလို့အကြောင်းမျိုးဆိုတာကတော့ဆက်ပြီးစောင့်ကြည့်ရမယ်ကျွန်တော်တို့မသိနိုင်ဘူးအဲ့တော့ဟိုရေခဲကျွန်းမျိုး theory လို့ပေါ့ဗျာဒါကကျွန်တော်တို့ဒီပေါ်မှာပေါ်နေတဲ့အပေါ်ရန်လောက်ကိုပဲမြင်ရတယ်ဆိုပေမဲ့စစ်ကောင်စီရဲ့ခေါင်းဆောင်မှုအတွင်းပိုင်းမှာတော့သဘောထားအကြောင်းနဲ့ယုံကြည်မှုအကြောင်းတွေကခက်များများရှိတယ်ဆိုတာထင်ရှားတယ်ဒီအကြောင်းတွေကဘယ်လောက်ထိဆက်ဖြစ်လာမလဲဆိုတော့ကျွန်တော်တို့ဆက်ပြီးစောင့်ကြည့်ရမယ်အဲ့တော့1988နောက်ပိုင်းပေါ့ဗျာနော်နဝတခေါင်းဆောင်ပိုင်းမှာတော့တာတကတချို့ရှိရတယ်1992မှာဒီနဝတခေါင်းဆောင်ဗိုလ်ချုပ်မူကြီးစောမောင်ကိုသူ့ထက်ပိုမာတဲ့ဘူဂျိုကြီးတန်းရွှေကဖယ်လိုက်တာမျိုးရှိတယ်ပေါ့အခုတော့ဒီခေါင်းဆောင်လုပ်တဲ့သူကသူ့အောက်ကလူတွေကိုဖယ်တာမျိုးခက်များများတွေ့လာရပါတယ
်နောက်ထပ်ရှေ့ဆက်သက်ရောက်နိုင်ခြင်းအပေါ်မှာလဲစီးပွားရေးလုပ်ငန်းရှင်ကအခုလိုဆက်ထောက်ပြပါတယ
်ရေးပြီးနောက်ွယ်အစားထိုးရလीနောက်ွယ်အစားထိုးပရမတ်လူအောင်မြင်မှုခြားစားရမအောင်မြင်မှုဆိုပရမတ်အဲ့လိုနောက်ွယ်အောင်မြင်ဖို့အတွက်ကနောက်ွယ်ဘလူးလူနဲ့အစားထိုးမယ်ဆိုတော့ဘလူးမူကရေးဆွဲလဲပုံမူနောက်မူကလည်းဘလူးဖြစ်မလဲဆိုတော့တကယ်ကြွချင်တဲ့လူလားတော်မှုပဲနဲ့ဒီဖွဲ့စည်းတစ်ခုတည်းအရပဲတိတန်ကြောကျင်တဲ့ professional မဟုတ်ဘူးဆိုရင်တော့တိတ်တော်ထူးခြားနိုင်မှာမဖြစ်ဘူးကျွန်တော်ထင်တော့အဓိကမူဝါဒပဲဆိုင်ရမှာပဲအကြောင်းလဲဆက်လို့ရအောင်မထင်ဘူ
းဒါအပြင်ရှေ့ဆက်တက်ရောက်နိုင်တာနဲ့စိုးရင်ရတာကိုလည်းဒီစီးပွားရေးလုပ်ငန်းရှင်ကပဲအခုလိုဆက်ရှင်းပြပါတယ
်ဒီကောင်စီအဖွဲ့ရဲ့တကယ်ယုံကြည်ရဆုံးလူတွေပေါ့နော်နံပါတ် 1 to 10 နဲ့မှာပါတဲ့လူတွေဒီလူတွေအခုကြက်ကနာဖြစ်ပြီးအေးအေးယူခံလာဆိုတော့အထဲမှာလည်းတော်တော်ကြီးရိုက်သွားမှာထင်တယ်ဗျာအချင်းရောသူ့လူကိုလူလည်းညှို့ထိုးကြအောင်လို့မင်းကြောင့်ငါကြောင့်မင်းကြောင့်ငါကြောင့်အဓိကတော့လူမနီယာမဖြစ်ဖို့အတွက်ကိုနေရာချထားတဲ့နေရာမှာသူ့လူကိုလူဆိုလည်းရောနေရာချထားမှာရစီမံခန့်ခွဲလို့သူတော့အဲ့ဒါအခုနောက်ဆုံးစီဝါကူတန်းဝင်ကြီးအဒီတယ်လေပြန်တွေးကြည့်လိုက်ရင်ငါကသူ့ဟာယဉ်ကျေးမှုကဒီကြီးသူ့ဝင်ကြီးယဉ်ကျေးမှုတာနာရေးဝန်ကြီးချတူဝင်ကြီးကိုတဘာဝပေါ်ဝင်ချက်ထိန်သိမ်းတူဝင်ကြီးကိုစီဝါကူတန်းမှာခန့်လိုက်တဲ့အချိန်မှာလက်စွမ်းပြဖို့အတွက်ကိုသူကျွမ်းကျင်တဲ့လုပ်ငန်းဖြစ်ပါမလားဗောအဲ့ဒီအတွက်လည်းစိုးရိမ်မိတယ်ဗျာအချိန်တိတ်မရှိတော့ဘူးဗျာ။ဘာဖြစ်လို့လဲဆိုတော့အောက်ချမှာတအားကြက်တဲနေကြလို့ပါ
။တကယ်တော့မြန်မာနိုင်ငံမှာအာဏာသိမ်းပြီးအထူးသဖြင့်စစ်ကောင်စီတပ်တန်းတူကာလတွေမှာအရင်စစ်ကောင်စီထိပ်ပိုင်းဖယ်ရှားမှုတွေရှိခဲ့ပေမဲ့အခုတစ်ခေါက်ကတော့စီးပွားရေးပိုထိခိုက်ချိန်နဲ့ပိုမြင့်တဲ့နေရာကဖယ်ရှားမှုတွေဖြစ်လာတာမို့ပြန်တည်ငြိမ်ဖို့ပိုခက်လာနိုင်တယ်လို့သုံးသပ်သူတွေကထောက်ပြနေကြပါတယ်ခင
်ဗျ။စစ်ကောင်စီရာထူးအပြောင်းလဲနဲ့အလားအလာအကြောင်းဥဝင်းမြင်းမင်းမြန်းတက်ဆက်ခဲ့တာပါ။အခုတော့ထိုင်းနိုင်ငံရေးဘက်တစ်ချက်ကြည့်အောင်ပါ။ထိုင်းမှာတိုးတက်တဲ့အမြင်ရှိတဲ့ Mood Forward ရှေ့သူချီပါတီဟာမေလရွေးကောက်ပွဲမှာအနိုင်ရခဲ့ပေမဲ့အတိုက်ခံဖြစ်တာရပ်တည်နိုင်မှုထွန်းအားပေးခံခဲ့ရပါတယ်။ဥပဒေဆိုင်ရာကတ်တက်မှုဖိအားရီအောက်မှာပါတီကောင်းဆောင်ဖိတာလင်ဂျာရွန်ရက်ကကိုယ်တိုင်လဲလက်ရှိရာထူးကနေနှုတ်ထွက်ခဲ့ရပြီးပါတီကိုဖျက်သိမ်းခံရမယ့်အနေထားတည်ရင်ဆိုင်ခဲ့ရတာပါ။ဒါပေမဲ့ပါတီဝင်တွေကတော့ချက်ညံ့ခံတဲ့စိတ်တက်နဲ့နောက်ဆုံးမှာဒီမိုကရေစီကသာအနိုင်ရမယ်လို့ပြောပါတယ်။ Vichitra Drighty Bangkok ကနေတင်ပြပို့ထားတာကိုကိုစံကျော်ကပြောပြပေးမှာဖြစ်ပါတယ်။
ရွေးကောက်ပွဲအနိုင်ရတာကနေအတိုက်ခံနိုင်ငံပါတီဖြစ်လာတဲ့ Move Forward ပါတီကနိုင်ငံရေးအမှုပညာရှင် Akapo City ဝန်တနာဟာထိုင်းနိုင်ငံကလူကြိုက်များတဲ့သူတို့ပါတီရဲ့ဒီမိုကရေစီလှုပ်ရှားမှုတမိုင်းကြောင့်ပုံရိပ်တွေကိုရေးဆွဲချေမှုံပြသနေတာပါစစ်တပ်ရဲ့ဩဇာလွှမ်းမိုးမှုကိုကန့်သတ်ဖို့နဲ့ဘီယင်းစနစ်ကိုပြုပြင်ပြောင်းလဲလိုလားသူတွေရဲ့မဲရလက်နဲ့ပြီးခဲ့တဲ့မေလရွေးကောက်ပွဲမှာ Move Forward ပါတီဟာအပြတ်အသတ်မဲအနိုင်ရခဲ့ပါတယ်ဒါပေမဲ့လည်းမတမာမှုတွေကပြန်လည်ပြီးတော့အစပြိုးလိုလာပါတယ်ပထမဆုံးအနေနဲ့ကတော့ဘီယင်းစနစ်ထောက်ခံသူတွေကြီးစိုးထားတဲ့ထိုင်းအထက်လွှတ်တော်ကနေ Move Forward ပါတီခေါင်းဆောင်ပီတာလင်ဂျာရိုအန်ရက်ကိုပြည်တွင်းမီဒီယာကုမ္ပဏီတစ်ခုမှတရားမဝင်အစုရှယ်ယာရှိမှုနဲ့ရွေးကောက်ခံလွှတ်တော်အမတ်ဖြစ်ကနေဆိုင်းငံ့ခံလိုက်ရပြီးပါတီကလည်းအတိုက်ခံပါတီအဖြစ်ယက်တီလိုက်ရပါတယ်။ဒါကလည်းဘီယင်းစနစ်ကိုပြုပြင်ပြောင်းလဲဖို့စူးစမ်းခဲ့မှုတွေကြောင့်နောက်ဆက်တွဲကြုံတွေ့လာရတဲ့အခြေအနေဖြစ်နိုင်ပါတယ်။ပ party ရဲ့အဓိကခေါင်းဆောင်တူဖြစ်တဲ့ပနိကဝါနီဆိုရင်လည်းចောင်းသူဘွားတော်ကဘီရင်စနစ်ကိုထောက်ပြဝေဖန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပဲပြီးခဲ့တဲ့သတင်းပတ်ထဲကထိုင်းနိုင်ငံရေးမှာပါဝင်ပတ်သက်ခွင့်ကိုရာသက်ပန်ပိတ်ပင်တမ်းမြှင့်ခြင်းခံလိုက်ရပါတယ်။ဒါပေမဲ့လည်း Move Forward Party ရဲ့အကြံပေးတူဖြစ်တဲ့အကဘော့စီတီဝန်တနာကတော့ခုချိန်ကပါတီကိုပြန်လည်စုဖွဲ့ပြီးအောက်ခြေမှာတိတ်တဆိတ်ပြန်လည်လှုပ်ရှားမယ်အချိန်လို့ပြောလာပါတယ
်ကျွန်တော်တို့ရဲ့အခမ်းအနားကလွတ်တော်ပြင်ပကသူတွေနဲ့ပိုမိုချိတ်ဆက်ပြီးလက်တွေ့ကြတဲ့မူဝါဒတွေကိုအကောင်အထည်ဖော်ဆောင်ရွက်နိုင်ဖို့ပဲဖြစ်ပါတယ
်တချိန်တည်းမှာပဲအင်ချမ်းမြေစီးပွားရေးလုပ်ငန်းရှင်ဟောင်းဆရတာတပီစင်ဟာလည်းထိုင်းနိုင်ငံရဲ့ဝန်ကြီးချုပ်အသစ်ဖြစ်လို့လာပါတယ်သူကိုစားပြုတဲ့ဖွေတိုင်းပါတီအနိုင်ရရခြင်းမှာပဲပါတီကိုအဓိကကြောထောက်နောက်ခံပြုပေးတာတဲ့ပြည်ပြေးဘီလန်နာတထေတက်စင်ဟာထိုင်းနိုင်ငံကိုပြည်တော်ပြန်ဝင်လာခဲ့ပါတယ်တက်စင်ထိုင်းနိုင်ငံကိုရောက်ရောက်ချင်းမှာပဲထိုင်းအစိုးရကသူ့ကိုထောင်ဒဏ်၈နှစ်ပြစ်ဒဏ်ချမှတ်ခဲ့ပြီးဆရာသာဝန်ကြီးချုပ်အဖြစ်အာဏာရပြီးချိန်မှာတော့ထောင်ဒဏ်တစ်နှစ်ထိပြစ်ဒဏ်လျှော့ပေါ်ပေးလိုက်ပါတယ်ဆရာသာအနေနဲ့လယ်သမားတွေကိုကျွေးမိဖြစ်လျှော့ပေးတာအသက်၁၆နှစ်ကျော်သူတွေကိုတယောက်ဒေါ်လာ၂၈၀ကျော်စီထောက်ပံ့ပေးတာစတဲ့လူကြိုက်များတဲ့စီးပွားရေးမူဝါဒတွေအပေါ်မှာလုံးလုံးပုံအော်ထားပြီးတော့ပါတီရဲ့ပုံရိပ်ကောင်းကိုတိဆောက်လို့နေပါတယ
် I have only
ထိုင်းနိုင်ငံမှာဒီမိုကရေစီရဲ့စံတန်ဖို့အနှစ်သာရတွေပုံမှုအားကောင်းခိုင်မာလာစေခြင်းတွေရဲ့ရွေးချယ်စေခိုင်းမှုကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွေကစလို့ကျွန်တော်တာဝန်တွေကိုစတင်ထမ်းဆောင်နေပါပြီ
ပီတာအနေနဲ့တရားရေးဆိုင်ရာပြဿနာတွေကြောင့်ပါတီရဲ့ခေါင်းဆောင်နေရာကနေနှုတ်ထွက်ခဲ့ရတာဟာလဲ Move Forward Party အတွက်ကြီးမားတဲ့ဆုံးရှုံးမှုကိုဖြစ်စေခဲ့ပါတယ်ဒါဟာလည်းအရင်နီးလဲဟောင်းတွေကိုပြန်လဲအသက်သွင်းလာတာဖြစ်တယ်လို့ပါတီအမခံတွေကပြောကြပါတ
ယ် On the one hand we have a democratic system that is being
ကျွန်တော်တို့တစ်ဖက်မှာဒီမိုကရေစီအဝန်အဝိုင်းကတဖြည်းဖြည်းကျုံ့ကျုံ့လာတယ်ဆိုပေမဲ့တခြားတစ်ဖက်မှာလည်းကဘာကြီးကလက်ခံထားတဲ့ဒီမိုကရေစီစံတန်ဘိုးတွေကိုတန်ဘိုးထားတောင်းဆိုနေကြတဲ့လူအတိုင်းဝိုင်းတစ်ခုလည်းရှိလို့နေပါတယ်
ချာတဝက်တူလက်သွန်ကတော့ပီတာအမှုတွေပြီးပြက်ပြီးလွှတ်တော်အမတ်တာဝန်ပြန်လည်မထမ်းဆောင်ခင်အထိအတိုက်ခံပါတီယာယီခေါင်းဆောင်အဖြစ်နဲ့ရှိနေမှာဖြစ်ပါတယ်ထိုင်းနိုင်ငံရဲ့ဒီမိုကရေစီကတော့အာဏာပါဝါစတဲ့ကျိုးရှိရှိတွေနဲ့ကိုဆက်လက်ချီနှောင်ခံနေရအောင်မှာပါပဲခင်ဗျာ
ထိုင်းကရှေ့သို့ကြည့်ပါတီရဲ့အလားအလာသတင်းပေးပို့ချက်ကိုကိုစံကျော်တင်ပြခဲ့တာပါအခုတော့တစ်ဆက်တည်းထိုင်းမှာရွှေပြောင်းလူသားတွေအတွက် TV ရောကစမ်းစစ်မှုစမ်းသပ်မှုအစီအစဉ်စတင်နေတာကြည့်အောင်ပါကမ္ဘာပေါ်ကတီဘီရောဂါဖြစ်အများဆုံးနိုင်ငံတွေထဲမှာပါတဲ့ထိုင်းနိုင်ငံအနေနဲ့စစ်ဆေးမှုတွေကိုထိရောက်လှုပ်ဆောင်သွားမှာဖြစ်ပြီးဒီလိုပုံမှန်စစ်ဆေးမှုတွေလုပ်ရမဲ့သူတွေထဲမှာရွှေ့ပြောင်းအလုပ်သမားတွေလည်းပါဝင်ပါတယ်ဒီအကြောင်းဘန်ကောက်မြို့ကနေမတ်ညွန့်ညွန့်လွင်ကတင်ဆက်ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံရဲ့တီဘီရောဂါကိုထိန်းချုပ်တိုက်ဖျက်နိုင်အောင်ကျန်းမာရေးချို့ယင်းသူတွေအပါအဝင်လူဦးရေထူထပ်တဲ့ဒေသတွေမှာနေထိုင်သူတွေအရက်နယ်မူရစ်ဆေးဆွဲနေသူတွေရွှေ့ပြောင်းအလုပ်သမားတွေနဲ့လူနာနဲ့ထိတွေ့မှုအများဆုံးကျန်းမာရေးဝန်ထမ်းတွေကိုအလေးထားပြီးတီဘီရောဂါအမြဲစစ်ဆေးသွားမယ်လို့တာဝန်ခံတွေကပြောပါတယ်ထိုင်းနိုင်ငံဟာကမ္ဘာပေါ်ကတီဘီအဆုတ်ရောဂါအဖြစ်များဆုံးထိတ်ဆုံးနိုင်ငံ30ထဲမှာပါဝင်နေပြီးနှစ်တိုင်းကူးစက်ခံရသူ3000ကျော်နဲ့သေဆုံးသူ12000ရှိနေပါတယ
်။တီဘီရောဂါရဲ့လက္ခဏာပြောမယ်ဆိုရင်ကျွန်တော်တီဘီကိုအဓိက2မျိုးရှိရပါ့။ကျွန်တော်တီဘီမှာ latent TB နဲ့ active TB ဆို2မျိုးရှိရ။ latent TB ဆိုတော့ကျွန်တော်ခန္ဓာကိုယ်ထဲမှာမြုံနေတဲ့ TB ကိုခေါ်တာ။ပြီးတော့ active TB ဆိုတော့ခန္ဓာကိုယ်မှာ TB လက္ခဏာတွေပေါ်တဲ့အာပြော။ပြီးတော့ဟို WHO ရဲ့ data အရဆိုကမ္ဘာမှာရှိတဲ့25ရာခိုင်နှုန်းသောလူတွေမှာ latent TB ရှိနေတယ်လို့ပြောတယ်။ဒါ latent TB ဆိုတော့ကျွန်တော်ခန္ဓာကိုယ်ကခုခံအားကောင်းနေတဲ့အချိန်မျိုးမှာ TB ပိုးတွေမပွားနိုင်မဲနဲ့အဆုတ်ထဲမှာပဲပုံပြီးနေရအဲ့လိုအချိန်မျိုး latent လို့ခေါ်တာအဲ့ဒီအချိန်မျိုးမှာကျွန်တော်ခုခံအားအကြောင်းမျိုးကြောင့်တစ်ခုကြောင့်ကျသွားပြီးဆိုတဲ့အချိန်မျိုးမှာအဲ့ဒီအဆုတ်ထဲမှာ TB ပိုးတွေများလာပြီးခါကျတော့တကူလုံးပြန်သွားတယ်အဲ့လိုအချိန်မျိုးမှာကျွန်တော်ကတလေးကနေချောင်းနေဆိုးတာမျိုးဖြစ်လာပြီးတော့အဆုတ် TB ရောဂါဆိုပြီးခေါ်တာပါကျတော့ဘလို့လက္ခဏာမျိုးပြောလဲမယ်ဆိုဆိုချောင်းနေဆိုချောင်းကနှစ်ပတ်ထိချောင်းနေဇက်တိုက်ဆိုမယ်ပြီးရင်တလေထဲမှာသွေးစာရေပါလာမျိုးဖြစ်နိုင်တယ်ပြီးရင်အဖျားငုံငုံနဲ့ဖျားနိုင်မယ်ပြီးရင်ညပိုင်းဆိုသူ့မှာထူးခြားရကြညဆိုချွေတာပြန်တက်တယ်တီဗီလုံးကပြီးသူကအစားအသောက်တွေပြတ်မယ်လူကတိတိသာပိန်သွားမယ်အဲ့လိုလက္ခဏာမျိုးရှိပြီဆိုကျွန်တော်တီဗီအဆုတ်တီဗီလက္ခဏာဖြစ်နေနိုင်တယ်အဲ့ဆိုရင်အဆုတ်တီဗီရဲ့ပတ်သက်တဲ့စစ်ဆေးမှုတွေလုပ်ဖို့လိုပါတယ်ဟုတ်
ထေရှားတဲ့ရုပ်ရှင်မင်းသားတယောက်မိတ်ဆွေကတဆင်တီဘီရောဂါကူးစက်ခံခဲ့ရတာကြောင့်အများပြည်သူအကြားပြောစရာတွေဖြစ်လာပြီးအစိုးရကလည်းအထူးသတိထားကင်တွယ်နေတယ်လို့ထိုင်းနိုင်ငံရောဂါထိန်းချုပ်ရေးဌာနအကြီးအကဲဒေါက်တာတာရက်စ်ကရစီနိုင်ရာဝီဝေါင်းကပြောပါတယ်တီဘီရောဂါဟာလေထဲကနေပြန့်ပွားနိုင်ပြီးချောင်းဆိုးရာနှာချေရာနဲ့စကားပြောတာတွေကလည်းကူးစက်နိုင်တာပါနှစ်ပတ်လောက်ချောင်းဆိုးတဲ့ရောဂါလက္ခဏာပြနိုင်တယ်လို့ကိုပူရာအစားစားခြင်းစိမ့်မရှိတာနဲ့ကိုအလေးချိန်ရောတာတွေဖြစ်နိုင်ပါတယ
်တီဘီကကြဘလူးလူးမှာအကူများလဲပေါ့ဟိုကလေသူကဟိုလူရတာပြစ်သိမ့်ပြီးနေတဲ့အချိန်မျိုးမှာလေဝင်လေထွက်မကောင်းတဲ့နေရာမျိုးပြစ်သိမ့်ပြီးနေတဲ့အချိန်မျိုးမှာတီဘီကကိုယ့်စီကိုကူးလွယ်တာပြီးတော့တီဘီပိုးရှိတဲ့လူရဲ့တလိတ်ကနေကူးတာဖြစ်တဲ့အတွက်အဲ့လိုလူနဲ့သူကကျွန်တော်နှစ်မျိုးသူက close and prolonged contact လို့ခေါ်တယ် ကိုနီနီကကနေမယ်ပြီးအကြ ాయి ထီတွေနေရလို့မှာကူဝတ်ချန်ဆာပုံများရတယ်အဲကြောင့်ကျွန်တော်တို့ကကျမန်ဝင်ကြီးထားတာဘလို့ညွန်ကြထားလဲဆိုပြောတော့ဟိုဘလို့ပြောစိတ်ယုံနေမှာအမေကလူတွေအများကြီးစပွင့်ပြစ်သိမ့်ပြီးနေမယ်အချိန်မျိုးမှာဆိုရင်စိတ်ယုံဝင်ဝင်ချင်းမှာကျွန်တော်ခုနကကျူကကလင်စကင်တက်အရင်ကမှစစ်ဖို့လိုတယ်လို့ပြောတယ်ပြောဝင်ပြီးတော့ပထမတစ်ချိန်နဲ့တလာချပြီးနောက်တစ်ချိန်စစ်ဖို့လိုတယ်ပြောတယ်ပုံမှန်လူတွေဆိုကျွန်တော်တို့ခုနကပြောတီဗီပို့ရအဲ့လောက်များအများကြီးစစ်ဖို့လိုမလားအဲ့လိုတော့သူ recommend လုပ်မထားဘူးဒါပေမဲ့ခုနကကျွန်တော်တီဘူးကခုနအင်မျိုးကြရလူတွေမျိုးပြောအဲ့ဒါဘယ်လိုလဲဆိုတော့စီချိုသမားတွေကန်ဆာယောဂသမားတွေပြီးကလေးတွေမှာပြီးခါကျတော့ခုခံအောင်ချအောင်လဲစေးတောက်နေရလူတွေဟိုကလေးဗန္နာသမားတွေပြီးခါကျတော့ခနာကွားနေပြီးတော့ခုဘယ်လိုပြောမလဲကလီစာရဲ့အစားထုတ်ပြီးကုစားထားတဲ့လူအဲ့လိုလူတွေမှာခုခံအားကြဖြစ်တယ်သူတို့ဆိုရင်ကြတော့ဆံဝင်နေတဲ့ပုံမှန်ပြပြီးခါကျတော့တစ်နှစ်တန်နေ6လတန်နေပုံမှန်သွေးစစ်ဖို့လိုပါတယ်ဟုတ်ကဲ့
6လလောက်စိတ်ကူတာလိုက်ရင်တီဗီယောဂါပျောက်ကဲနိုင်ပြီးယောဂါဖြစ်ခါစာမှာကျန်းမာရေးဌာနနဲ့ချက်ချင်းပြတာရင်ကူးဆက်တာတွေမပြန့်ပွားအောင်လုပ်ဖို့အရေးကြီးတယ်လို့တော့ထိုင်းကျန်းမာရေးဌာနကတိုက်တွန်းထားပါတယ်ရှင်။ကျမညညလွင်ပါ
။ဘန်ကောက်မြို့ကနေမညညလွင်ရိုက်ကူးတင်ဆက်ခဲ့တာပါ။အခုတော့ကမ္ဘာတဝန်းကနေအမေရိကန်ကိုလာစာတင်နေကြသူတွေအကြောင်းတင်ဆက်ချင်ပါတယ်။အမေရိကန်တက္ကသိုလ်တွေကိုနှစ်စဉ်နိုင်ငံတကာကျောင်းသားထောင်ချီလာရောက်တက်နေကြပါတယ်။ဝါရှင်တန်မြို့တော်တဝက်ကတက္ကသိုလ်တွေကိုရောက်ခါစားចောင်းသားလေးဦးနဲ့တွေ့ဆုံမေးမြန်းပြီး VOA သတင်းတောက် Laurel Bowman ကသတင်းပေးပို့ထားချက်ကိုမတ်တင်ဂီထက်ကပြောပြပေးပါမယ်။အ
မေရိကန်ကိုလာမယ်ဆိုတာကကြားနေကြစကားစုပါ။နှစ်စဉ်နှစ်တိုင်းအမေရိကန်ကတက္ကသိုလ်တွေနဲ့ကောလိပ်တွေမှာတက်ရောက်ဖို့နိုင်ငံတကာចောင်းသားပေါင်းများစွာလာကြပါတယ်။ရုရှားကအကတရီနာစီမိုနိုဗာကတော့အမေရိကန်တက္ကသိုလ်မှာစီးပွားရေးပညာသင်နေပါတယ
် What appealed to me the most
ကျွန်မအတွက်စိတ်ဝင်စားဆုံးအရာကတော့ဘာဆက်ဆံမှမရှိတဲ့ဘာသာရပ်တွေကိုအဓိကဘာသာရပ်နှစ်ခုနဲ့အရန်ဘာသာရပ်နှစ်ခုဖြစ်ယူနိုင်တဲ့ကိစ္စဖြစ်ပါတယ
်အမေရိကန်တက္ကသိုလ်ကျောင်းသူ Yasmin Saya ကတော့တူရကီကဖြစ်ပြီးအမေရိကန်တက္ကသိုလ်စနစ်ရဲ့ဘာသာရပ်ရွေးချယ်နိုင်တာကိုစိတ်ဝင်စားသူပါသူမကတော့လူမှုဗေဒနဲ့အကဘာသာရပ်တို့ကိုစိတ်ဝင်စားပါတယ်
Our new experiences
အတွေ့အကြုံတွေကကျမတို့ရဲ့ရှုမြင်ချက်နဲ့ဘဝရည်မှန်းချက်တွေကိုပုံဖော်နိုင်ပါတယ်ဒါကြောင့်လဲဘာလုပ်ချင်လဲဘာတွေသင်ယူချင်လဲဆိုတော့မျှော်မှန်းချက်ရှိတယ်တယ်လို့ပဲတစ်ချိန်တည်းမှာပဲအရင်ဘာသာရပ်ဒါမှမဟုတ်လဲအဓိကဘာသာရပ်ကိုတိုးယူတာဒါမှမဟုတ်အဓိကဘာသာရပ်ပြောင်းပြီးတော့ယူတာလိုမျိုးအခွင့်အလမ်းတွေအတွက်လဲစဉ်းစားတင်တယ်လို့ထင်ပါတယ်
Maryland ပြည်နယ် Rock Bay က Montgomery College ကနိုင်ငံတကာကျောင်းသား Iran ကအာရှီယာကတော့သင်ကြားရေးကနေ Engineer ဘာသာရပ်ကိုပြောင်းလဲသူပါသူကတော့ College မှာကိုတွေ့လို့ရတာကိုသဘောကျပါတယ
် Here is more focus
Iran မှာထက်ဒီမှာကတော့လက်တွေ့ပိုင်းကိုပိုပြီးအဓိကလုပ်ရပါတယ်ကျွန်တော်ယူထားတဲ့ Engineer ဘာသာရပ်အတွက်သိပြီးကောင်းတယ်လို့ထင်ပါတယ် Engineer တွေကအသိပညာပိုင်းနဲ့အတူလက်တွေ့လုပ်ဖို့လည်းလိုအပ်တယ်လို့ကျွန်တော်ထင်ပါတယ်
မန်ဂိုမာရီကောလိပ်ကျောင်းသူဆဗီနာကတ်စမိုဗာကတော့ကဇက်စတန်ကဖြစ်ပါတယ
်။မိုင်ကန်ချီ
ဒီမတော်နိုင်ငံမှာတော့ပြည်သူတွေကသူတို့ရဲ့အမြင်သဘောထားကိုတူတူတိတ်တိတ်ထားကြပါမယ်။ဒီမှာတော့ကိုယ့်အမြင်ကိုပုံမှန်လင်းလင်းပြောပြနိုင်ပါတယ
်။ဂျာနယ်လစ်စင်မေဂျာကနေဈေးကွက်ထိုးဖောက်ရေးပညာရပ်ကိုအဓိကမေဂျာပြောင်းပြီးတော့ယူထားသူလည်းဖြစ်ပါတယ်။
There's a lot of
ကျောင်းသားတွေအတွက်ကိုဘာလုပ်ချင်တယ်လဲဆိုတဲ့အပေါ်မှာမူတည်ပြီးတော့ရွေးချယ်စရာတွေကအများကြီးရှိပါတယ်။
ဒါပေမဲ့လည်းအမေရိကန်မှာနေသားမကြသေးတဲ့အရာတွေလည်းရှိပါတယ်။လက်လက်ဆက်ဆက်အစားအသောက်ထက်အသင့်စားတွေပိုများတာလိုမျိုးအစားအသောက်အရေးကိုကျောင်းသားတွေကပြောကြပါတယ်။ဘာသာစကားအခက်အခဲလည်းရှိတတ်ပါတယ်။ဒါပေမဲ့အလုံးကကျောင်းတက်ဖို့စိတ်အားထက်သန်နေကြပုံမှာအက်စမီလီကတော့တငယ်ချင်းအစ်စ်တွေအကြောင်းပြောပြပါတယ်။
They want to be friends with you.
တငယ်ချင်းဖြစ်ချင်ကြသူတွေစကားပြောချင်ကြသူတွေရှိပါတယ်။ဒါကြောင့်တယောက်တည်းမနေပဲတငယ်ချင်းတချို့ရှာဖို့အကြံပြုချင်ပါတယ်
။ Let yourself be alone. Find some friends.
I really like
ဒီမှာကတော့လူမျိုးပေါင်းစုံ၊ဘာသာပေါင်းစုံ၊နိုင်ငံသားပေါင်းစုံရှိနေတာဖြစ်ပြီးဒီလိုမျိုးစုံတာကိုသိပြီးသဘောကျပါ
People are here from
ဒီကလူတွေကတော့ကမ္ဘာနေရာပေါင်းစုံကနေလာတာဖြစ်ပြီးသူတို့ရဲ့ကိုယ်ပိုင်ဓလေ့ထုံးတမ်းတွေကိုယူဆောင်လာကြတာဟာအမေရိကန်ရဲ့ delay ထုံးစံတစ်ခုဖြစ်သွားစေတယ်လို့ထင်ပါတယ
်။ကိုပြတ်ထနိုင်တဲ့ delay အပြင်ဆန္ဒရှိရင်ကိုယူထားတဲ့ဘာသာရပ်ကိုလည်းပြောင်းနိုင်ပါတယ်ရှင်
။မတ်တင်ဂီထိုက်တင်ပြခဲ့တာပါ။အခုတော့နောက်ပိုင်းမှာအမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်သိပ်ပံတဲ့နည်းပညာကဏ္ဍတွေကိုလည်းဒုတိယပိုင်းမှာဆက်လက်ပြီးနားဆင်ရဖို့ရှိပါတယ်ခင်ဗျာ
။သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ကလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လ က်ဖြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းပါသောတာရှင်များခင်ဗျာ VOA American အတန်ကစနေနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့ဒုတိယပိုင်းနိုင်ယူဘက်မှာပထမဆုံးအနေနဲ့မြို့သမီးကန္နာနဲ့စတင်ပါမယ်စိန်ခေါ်မှုတွေများတဲ့ပတ်ဝန်းကျင်အတွက်မှာအရင်နဲ့မတူတဲ့ပုံစံနဲ့ရုံးကန်လှုပ်ရှားရမယ်ဆိုတာသိခဲ့ပေမဲ့စစ်ကောင်စီအလိုကျသတင်းတွေကိုရေးသားမပြောဆိုနိုင်တဲ့အတွက်လွတ်လပ်တဲ့သတင်းမီဒီယာတခုမှဆက်လက်လှုပ်လှုပ်ဖြစ်နေတယ်လို့မြစ်မရုပ်တံသတင်းတင်ဆက်သူမှုကပြောပါတယ်အနာသိမှုနောက်ပိုင်းအလုံးလှုပ်ခဲရတဲ့အခြေအနေလုံးဝပြောင်းသွားခဲ့ပေမဲ့အခက်ခဲတွေကြားကပဲခံယူချက်မပြတ်ဆက်လက်ပြီးလှုပ်ဆောင်သွားတယ်လို့သွားမယ်လို့သူကပြောပါတယ်ရုပ်တံသတင်းတင်ဆက်သူမှုကိုနေဆက်တနေရာမှာတွားရောက်တွေ့ဆုံမေးမြန်းထားတာကိုဒီသတင်းဘက်မျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကတင်ဆက်ပေးထားပါတယ်များ
ဒီကလည်းကျေးဇူးများကြီးတင်နေတွေ့ရတာလည်းရံဝန်တာပါပဲ
ဟုတ်အတူတူပါပဲတွေ့ရရံဝန်တာပါတယ်မဟု
တ်ဆရာမမှုတိတ်ကသူ့မြန်မာနိုင်ငံမှာဆိုစစ်တပ်အနာသိမိနောက်ပိုင်းမှာဆိုလို့ရှိရင်ဒါသတင်းသမားတွေအတော်များဖိနေကြရတဲ့အခြေအနေတွေရှိရလေဆိုတော့ဒီကြားထဲမှာမှအခုလက်ရှိချိန်ထိဒါသတင်းသမားတယောက်အနေနဲ့ presenter တယောက်အနေနဲ့ပေါ့နော်သတင်းတွေဆက်လုပ်နေတယ်လို့လည်းသိရပါတယ
်
ဆိုတော့အခုဒီအနာသိမိနောက်ပိုင်းမှာပေါ့နော်လှုပ်ရတဲ့အတွေ့အကြုံကဘာတွေကြောက်သွားလဲ
ဟုတ်အနာသိမိနောက်ပိုင်းမပြောခင်ဟိုဘာလို့ဒီလိုမျိုးဒီဘက်ကိုအနှိမ့်ဖြစ်လာလဲဆိုတာလေးအရင်ပြောချင်တယ်ပေါ့နော်အရင်ကကြတော့ဒီလက်ရှိဒီမီဒီယာတခုမှမလုပ်ခင်တခြားမီဒီယာတခုမှလုပ်တယ်ကိုနဲ့လည်းအရင်အဆင်ပြေခဲ့တယ်ဟာကိုလည်းသဘောကျခဲ့တဲ့မီဒီယာဖြစ်တဲ့အတွက်လည်းအဆင်ပြေတယ်ပေါ့နော်ဒါပေမဲ့အာနာသိန်းလာတဲ့အခါမှာဘာဖြစ်လာလဲဆိုတော့စစ်ကောင်စီကနေပြီးတော့သူတို့တုံ့နှုတ်ခိုင်းတဲ့အတုံးတို့မျိုးတွေရှိလာတယ်နောက်ပြီးတော့သူတို့လှုပ်ခိုင်းတဲ့ဟာကိုလှုပ်ရမယ်သူတို့ပေးတဲ့ခေါင်းစဉ်အောက်ကနေတွားရမယ်ဆိုတဲ့အရာမျိုးတွေဖြစ်လာတယ်ပေါ့နော်အဲ့ချိန်မှာတစ်ဖက်ကအရင်ကလှုပ်ခဲ့တဲ့နေရာအလောက်ကိုင်းနဲ့ကိုနေကအဲ့ချိန်မှာကွာလာကွဲလာတယ်ပေါ့နော်ကွာကြတော့ဒီလိုမျိုးသူတို့ပြောတဲ့အတိုင်းမလုပ်ချင်ဘူးလေအမလုပ်ချင်ဘူးအဲဟိုဘက်ကလည်းဒါသူတို့ဘက်ကနေမတက်တာအခြေအနေဖြစ်နေလို့လှုပ်ခိုင်းတာလည်းဖြစ်ကောင်းဖြစ်လိမ့်မယ်ဒါပေမဲ့ကို့အနေနဲ့ကျတော့မတုံ့ချင်ဘူးမတုံ့နှုတ်ချင်ဘူးမပြောချင်ဘူးကွာအဲသူတို့ပြောနေတဲ့ဟာကိုဘာလို့လောက်ကမှလဲဆိုတော့ဟိုမခံချင်စိတ်လည်းရှိရပေါ့နော်မှားနေတဲ့ဟာကိုဘာလို့ပြောနေရမှာလဲပေါ့နော်အဲ့လိုမျိုးလည်းဖြစ်တဲ့အခါကျတော့အဲ့ねကိုနဲ့ဗီမီဒီယာနဲ့တင့်တော်မလဲဆိုတဲ့ဟာကိုတစ်ဖက်ကနေရှာကြည့်တယ်။ရှာကြည့်တဲ့အခါမှာအခုလက်ရှိလုပ်နေတဲ့နေရာကိုတွေ့တယ်ပေါ့။အဲ့ချိန်မှာအင်တာဗျူးဖြေတော့အဲ့အင်တာဗျူးတဲ့ဆိုင်ဟာကပြောတယ်အခုလက်ရှိလုပ်နေတဲ့ပုံစံနေနဲ့အများကြီးကွာချနိုင်တယ်အခုအရင်တုန်းကပေါ့နော်မှုနေခဲ့တဲ့ပုံစံမျိုးနဲ့မဟုတ်ဘူးအဲ့လိုမျိုးအရန်လုံးဝအဆင်ပြေနေတဲ့နေရာမျိုးရောက်လာနိုင်တယ်အဲ့ဒါအဆင်ပြေလားအဲ့လိုမျိုးဆိုလို့ရှိရင်အဆင်ပြေမှာလားပေါ့နော်မေးတယ်နောက်ပြီးတော့အိမ်ကနေထွက်လာမှာဖြစ်တယ်တစ်နှစ်လည်းဖြစ်နိုင်တယ်နှစ်နှစ်လည်းဖြစ်နိုင်တယ်ဒါပေမဲ့သူတို့လည်းတေချာမပြောနိုင်ဘူးပေါ့နော်အဲ့တော့အဲ့ဟာကြီးပေါ့နော်ဆုံးဖြတ်ချက်တွေကအများကြီးချရမယ်အဆင်ပြေရဲ့လားဆိုပြီးမေးခဲ့တယ်ဒါပေမဲ့အိမ်ကတော့အမှန်တိုင်းပြောရင်ခုမပြောဘူးပေါ့နော
်ဟုတ်ကဲ့
ခက်နဲ့ဆုံးဖြတ်ချက်ချခဲ့ပြီးတော့မှဒီကိုရောက်လာတယ်ပေါ့ဟုတ်ကဲ့ရောက်လာတဲ့အချိန်တော့ကလည်းဟိုအများကြီးပဲအဲအင်တာဗျူးခဲ့တဲ့ဆရာကြီးပြောသလိုပါပဲအများကြီးกว่าခြားတယ်မှာရဲ့အရင်တော့ဆိုလို့ရှိရင်အဲ့လိုစတူဒီယိုကန်းထဲမှာအဲ့လိုအတန်းလုံးတဲ့စတူဒီယိုကန်းထဲမှာသတင်းတွေရိုက်တယ်သတင်းတွေရေးတယ်သတင်းတွေတင်ဆက်တယ်ဒါကကိုယ့်အတွက်ကဒါနေ့စဉ်လောက်လာတဲ့အလုပ်ဖြစ်တဲ့အတွက်အစင်းလေးပြေလွယ်လွယ်လပ်လပ်ကူတယ်ဆိုပေမဲ့တကယ်ဟိုရောက်သွားတဲ့နေရာလေကြာတော့အဲ့လိုမျိုးပေါ့နော်ဟိုကျေးရွာလေးဖြစ်တဲ့အခါကျတော့ဘာမှလည်းပြည့်ပြည့်စုံစုံမရှိဘူးမီးတောင်မရှိဘူးပေါ့နော်အဲ့လိုမျိုးနေရတဲ့အချိန်မှာဆိုလို့ရှိရင်မီးဆိုလို့ရှိရင်လည်းကိုကကိုပဲအဲ့လိုမျိုးပါလာတဲ့ဟိုအကိုတွေအဲ့လိုမျိုးဟဲ့ကင်မရာမန်အကိုတွေတခြားအကိုတွေရှိရပေါ့နော်သူတို့တွေရဲ့ဒီအဲ့လိုမျိုးမီးဆက်တွေနှိုးတယ်အဲ့မီးဆက်နှိုးတယ်အဲ့လိုမျိုးနေဖို့ထိုင်ဖို့အတွက်အဲ့လိုမျိုးမီးတွေလုပ်ပြီးလို့ရှိရင်ရိုက်ကွေးလုပ်ပြီးလို့ရှိရင်အဲ့လိုမျိုးညဆိုလို့ရှိရင်ည9နာရီ10နာရီလောက်ဆိုလို့ရှိရင်မီးဆက်ကပိတ်ရပြီနောက်ရက်ပြန်ပြီးတော့သုံးဖို့အတွက်ပေါ့နော်အဲ့လိုမျိုးတွေပေါ့အဲ့လိုမျိုးတွေပြီးလို့ရှိရင်အဲ့လိုမျိုးသတင်းရိုက်နေရတဲ့အနောက်မှာလို့စက်တန်တွေထွက်လာလိုက်လမ်းလျှောက်သွားလို့ရှိရင်လည်းအဲ့လိုထွက်လာလိုက်အခွေးတွေသွားလိုက်နှွားတွေသွားလိုက်အဲ့လိုပေါ့နော်အဲ့ခါကြလို့ရှိရင်အရင်နဲ့မတူတဲ့ဟာကြီးကတော့အများကြီးပဲပေါ့နော်အဲဒါပေမဲ့ဒီမှာကအဲ့လိုမျိုးဖြစ်ရတဲ့ခါမှာရောဘယ်လိုပြောမလဲအတွေ့အကြုံတစ်ခုအနေနဲ့ဆိုပြီးတော့လဲ Oh, tangga adui jom tadi ni ada. Tangga tu adui jom cipta sura hamil ni leh. Hu tinggi ni yang ada ni aisyah barai boh. Okay.
So orang orang ada. Oh, ye nong orang studio ni macam ni. Okay. 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 Okay.
Okay. Okay. Okay. Okay.
Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay.
Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay.
Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay.
ဒီလိုမျိုးအခက်အခဲရှိမယ်ဆိုတာကိုတည်တည်နဲ့ပဲဒီအဲ့လိုကိုလုပ်ဖို့ဆုံးဖြတ်ခဲ့တာလို့ဆက်ဆိုပြောရဲဟုတ်ကဲ့ရှင်ဟုတ်ဆိုတော့ဘာကြောင့်အဲ့လိုဆုံးဖြတ်တာလဲဘာကြောင့်လဲဆိုတော့စစပြောရရင်မှလည်းမပြောတော့ဘောနော်ကိုမလုပ်ချင်တဲ့အရာကိုဖိအားပေးပြီးတော့လုပ်ခိုင်းတဲ့နေရာမှာတော့မနေချင်ဘူးဘောနော်အခုဆိုလို့ရှိရင်ဒီမှာဆိုလို့ရှိရင်လည်းကိုကကိုဖမ်းရမယ်တဲ့န လိုမျိုးအလိုမျိုးပဲကိုကြိုက်တဲ့လိုမျိုးဟိုလွတ်လပ်စွာရေးသားခွင့်ရှိတယ်ကိုလွတ်လပ်စွာတင်ဆက်နိုင်ခွင့်ရှိတယ်အဓိကအမှန်ဖြစ်နေဖို့လိုတယ်ပြည်သူတွေကိုလည်းအမှန်တိုင်းပြောအစိတ်မခက်ချင်ဘူးတည်နေဆိုလို့ရှိရင်လည်းမှန်ရမယ်ပေါ့နော်အလိုမျိုးတင်ဆက်နိုင်တဲ့နေရာမှာနေရတဲ့အတွက်ကိုကျေနပ်တယ်ပြောတယ်အဲ့တော့ကိုကအမှန်နေပြောနေရမှာဖြစ်တဲ့အတွက်ဒီလမ်းကြောင်းကိုပဲရွေးချယ်လိုက်တာပါဟုတ
်ဆိုလိုတာကတော့သူတို့ပြောတဲ့အတိုင်းလုပ်ရမယ်ဆိုတာလွတ်လပ်တဲ့သတင်းမီဒီယာကိုမှမဖြစ်နိုင်ဘူ
း။ဟုတ်ကဲ့ဟုတ်ဟုတ်
ကိုကတော့ဒီလွတ်လပ်တဲ့သတင်းမီဒီယာအတန်နေတာတကယ်ဟိုစစ်မှန်တဲ့နော်ဟိုပလိုက်မှုမရှိတဲ့အတန်မျိုးကိုကိုကလှုပ်ချင်တဲ့အတွက်ကြောင့်ဒီလမ်းကြောင်းရွေးချယ်ခဲ့ရတယ်ဆိုတော့
ဟုတ်တယ်မဟုတ
်ဆိုတော့အဲ့တော့အခုလိုဒီလိုနေရာမျိုးကိုဆုံးဖြတ်ပြီးတော့လှုပ်လာတဲ့အခါမှာရောအခက်ခဲပေါ့စိန်ခေါ်မှုတွေဘာတွေရှိလဲ
ဟုတ်အဲအခက်ခဲရကြတော့လို့ပြောရမလဲရရချင်ပါဆိုလို့ရှင်အဲ့ဒါကြတော့ဟိုနေစဉ်နေစဉ်သုံးဆွဲနေစဉ်ပေါ့နော်ကိုယ့်ရဲ့ဟိုတန်ရှင်းတကွေတန်ရှင်းရအစားပေါ့အဲ့လိုမျိုးဟိုဘယ်လိုပြောမလဲဖို့တော့ကွာအရင်ရန်ကုန်မှာနေတော့ဆိုလို့ရှိရင်ဘာမှအမှုမဲ့အမှန်မဲ့လွလင်းတကူဖြစ်လာအရာတွေကဟိုရောက်တော့မှအော်တော်တော်ခက်ခဲနေပါလားဆိုတဲ့အရာရှိတယ်ဥပမာရေချိုးတာမှာရေချိုးတာဆိုရှင်ပုံမှန်အိမ်မှာဆိုလို့ရှိရင်ရေချိုးခန်းထဲဝင်ပြီးရေချိုးလိုက်တာ10မိနစ်15မိနစ်နောက်ဆိုရင်ဒါအချိန်ယူလာပြီးပြီမဟုတ်ဘူးဟိုဟိုရောက်သွားတဲ့အချိန်မှာကျတော့ရေချိုးဖို့တက်ကိုအချိန်2နာရီလောက်ယူရတယ်။ဘာလို့လဲဆိုတော့မို့လို့မှာရေချိုးခန်းမရှိဘူး။ချောင်းဆက်မှာတချိုးရတယ်။ဒါပေမဲ့ချောင်းမှာမိုးအရင်ကြီးလာတဲ့ခါကျလို့ရှိရင်ရေတွင်းမှာကိုယ့်ရေပုံကိုဆွဲပြီးရေချိုးရတယ်ပေါ့နော်။လုံနေကြတာတူတယ်ကတော့လည်းပဲမဲ့ကိုရီကျတော့ခက်ခဲခဲ့တယ်။အခါကျရင
်
ဟုတ်နေထိုင်ပုံစံ
အသေး
မွားလေးကစားကိုတတိမထားမိတဲ့အရာတွေကစားအဲ့မှာပြောင်းလဲသွားတယ်ပေါ့နော်။အဲ့လိုမျိုးတွေပေါ့အဲပြီးတော့မှလုံနေကြဖြစ်သွားတော့မှအဲ့မှာနေခဲ့တဲ့အချိန်ကြာလာတော့မှဒါဒီကိုယ့်အတွက်လေဘာမှမဖြစ်တော့ဘူးဆိုပုံစံမျိုးဖြစ်လာပေမဲ့ဆက်ဆက်ရောက်တော့အဲ့ဒါအရင်ခက်ခဲခဲ့တယ်ပြီးတော့အဲ့လိုမျိုးဟိုအင်တာအလုံးလုံးရတဲ့အပိုင်းမှာဆိုလို့ရှိရင်ကအဲ့လိုမျိုး line မကောင်းပါဘူးအင်တာနက် line လုံးဝမကောင်းအဲ့ခါကြာလို့ရှိရင်တည်င်းနေကိုကအချိန်နဲ့တပင်းကြီးပြောချင်နေပေမဲ့အဲ့လို line မကောင်းတဲ့အခါကြာလို့ရှိရင်အဆင်ဆင်ဒီတရင်လေးတစ်ပုတ်တင်ဖို့ရေကိုဒီလိုက်အောင်မကောင်းဘူးကွာတိတာအဲ့လိုမျိုးတွေပေါ့အဲ့ခါကြလို့ရှိရင်ကြိုကြိုပြီးတော့အများအတန်းကြိုပြီးတော့အချိန်ကိုဟိုအများကြီးပုံပုံယူပြီးတော့ကြတယ်အဲ့လိုမျိုးတရင်ဆိုလို့ရှိရင်လည်းမို့လို့မနက်မဆိုင်မဲ့တရင်ဆိုပေမဲ့လည်းအဲ့လိုမျိုးတစ်ခါကျရင်ညာဘက်ထဲကနေပြီးတော့ဟိုဆရာကြီးဆိုလို့ရှိရင်ဘယ်လိုတရင်တရားကောင်းတယ်နော်ဆိုပြီးတော့ပြောထားတာမျိုးရှိတဲ့ခါကြလို့ရှိရင်ကိုလိုင်းရရနေတယ်လို့မျိုးကိုမှရှားထားတာမျိုးရှိတယ်ပြီးလို့ရှိရင်တရင်တွေကိုလည်းအဲ့ဒီတိုင်းပဲဟိုကြိုရေးထားတာပြီးလို့ရှိရင်လိုင်းကောင်းတဲ့တခြားတနေရာကိုပို့ထားတာမျိုးရှိတယ်ပေါ့နော်အဲ့လိုမျိုးတွေအချိန်နေရအစားပေါ့ကိုယ့်ဘက်ကအများကြီးပေးထားတာမျိုးတော့ရှိတယ်ဟုတ
်နောက်ကိုကိုရန်အမျိုးသမီးတယောက်လည်းဖြစ်တဲ့ခါကျတော့အခုဆက်ဆော့ပြောခဲ့တယ်လို့ပဲကို့အိမ်မှာကို့ရာမှာနေရတာဟုတ်တယ်လေနော
်ပြည်
ပနေရာတခုကိုရောက်သွားတယ်ဆိုတဲ့အခါကျတော့အခက်ခဲရတော့ပုံပြီးရမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဟုတ်အခက်ခဲရရှိပါတယ်ဟုတ်ကဲ့
အမျိုးသမီးတရင်တောက်တီရောအခုဆိုလို့ရှိရင်လေဟိုမြန်မာနိုင်ငံအတွင်းမှာကျတော့ဖိနေမှုတွေရလည်းများတယ
်က
ဲထွက်လာဖို့ဆိုတဲ့အခါမှာလည်းလူတိုင်းတော့ထွက်နိုင်မယ်လို့တော့မထင်ဘူးနော်အခက်ခဲရောရှိကြမှာတင်တယ်ဆိုတော့အမျိုးသမီးတရင်တောက်ဖြစ်တဲ့အတွက်ကြောင့်ရောထူးခြားပြီးတော့ကြုံရတဲ့အခက်ခဲဘာရှိနိုင်မလဲ
မင်းကလေးဖြစ်နေတဲ့အတွက်ပိုးဝေးစိတ်မချရဘူးဆိုတဲ့အတုံးနှုံးမျိုးတော့မိဘတွေကပိုးတုံးတာပေါ့လေနော်ဒါပေမဲ့အဲ့ခါကြလို့ရှိရင်ကိုယ်စိတ်ထဲမှာမင်းကလေးလည်းဘာမှမဖြစ်ဘူးလေလူပဲလေပေါ့နော်လူပဲလေလုံနိုင်တာပဲဘာဖြစ်လို့လဲပေါ့ဆိုပြီးတော့အဲ့လိုမျိုးတွေးထားတယ်အဲ့တော့နောက်တစ်ခါကျမှဟိုအိမ်မှာတမီးကအကြီးဖြစ်နေတဲ့အခါကျတော့ဟာသူတို့စိတ်ထဲမှာအကြီးကလုံနေငယ်ပါပေါ့ဘယ်လိုလုံလဲပေါ့နော်အဲ့လိုမျိုးအတွေ့လည်းရှိကောင်းရှိလိမ့်မယ်ပေါ့နော်အဲ့လိုမျိုးပေါ့အဲ့တော့တမီးကကြီးလေအဲ့လိုမျိုးလှုပ်လို့ရှိရင်ဘယ်လိုလုံမလဲပေါ့အဲ့ခါကျရင်မတူဘူးပေါ့တော့ခံယူချက်ချင်းနဲ့မတူဘူးပေါ့အဲ့လိုမျိုးတွေတော့ရှိပါတယ်ဟုတ
်အဓိကတော့ခံယူချက်ပုံမှာတော့မတူမယ်
ဟုတ်ကဲ့ဟုတ်
တမီးပဲဖြစ်ဖြစ်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်
အဲ့တော့ဒီသတင်းတောက်လုပ်ကိုရောအခုဆိုရင်ပြောခဲ့တယ်လို့ပဲခက်ခဲအများကြီးရှိ
ဟုတ်ကဲ့ဆက
်လုပ်သွားအောင်ပါလား
ဟုတ်ဆက်လုပ်သွားအောင်ပါပါမဒါဒီကိုဝါသနာပါတဲ့အလုပ်ဖြစ်တယ်နောက်ပြီးတော့အခုလက်ရှိနိုင်ငံရေးအခြေအနေမှာဆိုလို့ရှိရင်လေကိုဝါသနာပါတဲ့နေရာနေပြီးတော့ကိုအတက်နိုင်ဆုံးလုပ်ချင်တဲ့အတွက်ကိုလည်းဒီလိုလမ်းကြောင်းကိုရွေးချယ်လိုက်တာလေဟုတ်ပါတယ်ဟုတ်
ဆိုတော့ အနာသိမ့်မှုနောက်ပိုင်းမှာဆိုလို့ရှိရင်အမျိုးသမီးတင်းတောက်တွေတော်တော်များများအလုဆုံးလိုက်တယ်ဆိုတာလည်းကြားရတယ
်။ဟုတ်တယ်ဟုတ်
တော်တော်များများဥမာဒီဖိနှိပ်မှုအခြေအနေကြောင့်လည်းပါတယ်လို့တစ်ဖက်မှာလည်းဒီမိသားစုစာဝင်တွေရုန်းကန်ရတဲ့အပိုင်းပေါ့နော်။ဒါပေမဲ့ကိုကတော့ရအောင်ရက်တည်နေတယ်ပေါ့
။
ဆိုတော့တခြားကုလို့ပဲဒီလိုတင်းတောက်လုပ်ငန်းမှာစိတ်ပါဝင်စားတဲ့သူတွေရှိနိုင်တဲ့အမျိုးသမီးတွေဒါပေမဲ့ဖြစ်ပါမလားဆိုရင်စွင့်ချက်တွေနဲ့ဒီလူကိုဆက်မလုပ်ဖြစ်တာပဲဖြစ်ဖြစ်လုပ်ချင်ရတဲ့မစဖြစ်တဲ့သူတွေပဲဖြစ်ပေါ့နော်။အဲ့လိုအမျိုးသမီးတွေရောဘယ်လိုအားပေးချင်လဲ။
အာရဲရဲမှာလို့ပြောချင်တယ်ဘာလို့လဲဆိုတော့ဟိုကိုလှုပ်ချင်တာဘာလဲဆိုတော့ကိုတိထိုင်ရဟိုအဲ့ဒါကိုတက်ခွန်အားပဲဒီနော်ဟိုကိုတိဒါဖြစ်ချင်တာကိုလှုပ်ချင်တာဒါဆိုလို့ရှိရင်ဒီနောက်ကိုပဲလိုက်သိချင်တယ်ရဲရဲရင်းရင်းလှုပ်ပါပေါ့နော်ဟိုကြုံလာတဲ့အနေရည်ရှင်နိုင်ပြီမဲ့လေဒါပေမဲ့ဟိုဘယ်လိုပြောရမလဲအဲ့လိုတတိရှိရှိနဲ့ကြောက်ဖြစ်နိုင်နေဆိုရင်ဘာမှမဖြစ်ပါဘူးအတိကစကြဝဠာပြောသလိုကိုယ့်ရဲ့အဲ့လိုခိုင်မာတဲ့ရက်တီချက်ပြီးတော့ကိုဖြစ်ချင်တဲ့ဟာမှန်ကန်နေကိုယ့်ရဲ့ရင်းရင်းမှုလာရှိနေမယ်ဆိုလို့ရှိရင်ကအဆင်ပြေပြေဖြစ်မှာပါဟုတ်ခက်ခဲ
ရတာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ
်
ဟုတ်ကဲ့ဒီချင်ရတယ
်ဟုတ
်ကဲ့ဒီချင်ရတယ်
မတ်ကင်ပျူထရီစူစီတင်ပြခဲ့တာပါကယ်လီဖိုးနီးယားပြည်နယ်ဆီမီဗဲလီမှာကျင်းပတဲ့ဒုတိယအကြိမ်ရီပပ်ဘလီကန်စကားဆက်ထိုးပွဲမှာသမရကိုစလဲလောင်း9ဦးပါဝင်ပြီးကမ္ဘာ့ရေအခင်းကျင်းနဲ့အမေရိကန်ပြည်ထောင်စုရင်ဆိုင်နေရတဲ့ပြဿနာတွေကိုဘယ်လိုဖြေရှင်းရင်ဆိုင်မလဲဆိုတာနဲ့ပတ်သက်ပြီးဂူဒပတ်မှာအခြေတင်ညှင်းခုံစကားဆက်ထိုးခဲ့ကြပါတယ်ဒီအကြောင်းအရာကိုဂူဒပတ်အပတ်စဉ်ကဏ္ဍဖြစ်တဲ့သုတဆုံနဲ့အမေရိကန်တခွင်မှာစီစဉ်တင်ဆက်ထားပါတယ်စတေမန်၂၉ကကျင်းပတဲ့ဒီစကားစစ်ထိုးပွဲမှာအမေရိကန်ပြည်ထောင်စုဘယ်လိုပုံစံမျိုးနဲ့ရှေ့ဆက်သွားမလဲဆိုတာနဲ့ပတ်သက်ပြီးသူတွေကအကောင်းဆုံးတင်ပြသွားနိုင်လဲဆိုတာကိုဒီအပိုင်းတက်မှာကိုအောင်ကစစ်စစ်တက်ဆက်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါမက်ကင်တီရီနနာဆိုဒီ Republican debate ပေါ့လေ Republican စကားစစ်ထိုးပွဲကယ်လီဖိုးနီးယားမှာဒုတိယအကြိမ်ကျင်းပသွားတယ်ဆိုတော့အဲ့ဒီစကားစစ်ထိုးပွဲမှာဘသူတွေကပို့ပြီးတော့သူများတွေထက်ပို့ပြီးတော့ဟိုသူတို့ရဲ့အရေးချင်းတွေနဲ့ပတ်သက်ပြီးတော့ပြောဆိုသွားနိုင်တယ်လို့ထင်ပါလဲ
အကျွန်မအနေနဲ့ကတော့ဒီ candidate အားလုံးထဲမှာပေါ့နော်ကမ္ဘာကုလသမဂ္ဂမှာလည်းအရင်ကတာဝန်ထမ်းဆောင်ခဲ့ပူတယ်အဲနောက်ထပ် South Carolina မှာလည်းပဲ Governor ဖြစ်နေအရင်ကတာဝန်ထမ်းဆောင်ခဲ့ပူတဲ့ Nikki Haley ကတော့အလုံးထဲမှာပေါ့လေပေါ်ပေါ်ထင်ထင်နဲ့ထက်ထက်မြင်းမြန်နဲ့ပြောဆိုသွားနိုင်တယ်လို့ကျွန်မယူဆပါတယ်အဲ့တော့သူ့ရဲ့အထက်ပေါ့လေအကြောင်းအရာတွေကတော့ဒီအခွန်ကိစ္စတွေနဲ့ပတ်သက်ပြီးတော့သူမေရာ tax တွေကိုသူအနေနဲ့ပေါ့နော်အဲ short ချမယ်ပြီးလို့ရှိရင်ဒီအခုလိုမျိုးပေါ့လေဒီစီဈေးတွေတက်နေတာတွေเนาะဟိုနေ့စဉ်သုံးတဲ့ဒီဟိုဟာပေါ့နော်စားသုံးကုန်တွေတက်နေတဲ့ကိစ္စတွေကိုသူပြည်သူလူထုအတွက်ကိုအဆင်ပြေအောင်လုပ်သွားမယ်သူရဲ့ဟိုဟာပေါ့နော်စီမံကိန်းနဲ့သူ့မှာရှိရဲ့နောက်တစ်ခါသူ့မှာကအာတာချက်ကဘာရှိလဲဆိုတော့ဒီကုလသမဂ္ဂမှာထမ်းဆောင်ခဲ့တဲ့အတွက်ကြောင့်လည်းဖြစ်မယ်ပေါ့နော်ဒီနိုင်ငံခြားရေးမူဝါဒတွေနဲ့ပတ်သက်ရင်သူ့ရဲ့အမြင်ကကျေပြန့်နေနောက်တစ်ခါဒီတရုတ်ရဲ့အာဏာပေါ့နော်ဒီအာဏာကိုဘယ်လန့်စ်လုပ်ဖို့အတွက်သူ့မှာကဟိုဟာစီစဉ်နေတဲ့ချာသူကရှိတယ်ပေါ့နော်အဲဒီ intellectual property တွေကိုတရုတ်ကနော်ခိုးယူနေတဲ့ကိစ္စတွေဒီအမေရိကရဲ့နယ်မြေတွေကိုဝယ်ယူနေတဲ့ကိစ္စတွေနောက်တစ်ခါသူတို့ရဲ့အဲဒီဟောပေါ့နော်တရင်တောက်ဒီ spine တွေပေါ့ဒါတွေကိုလည်းအမေရိကမှာလာပြီးတော့ထားတဲ့ကိစ္စတွေဒါတွေဆိုလို့ရှိရင်လည်းသူကအကင်တွယ်သွားမယ်ဆိုတာမျိုးတွေရှိရပေါ့နော်
ဆိုတော့ဒီစကားစစ်တိုးပွဲမှာဆိုလို့ရှိရင်ထူးထူးခြားခြားလို့ပြောရမလားအမျိုးသမီးဆိုရင်လည်း Nikki Haley တယောက်ပဲပါတယ်အဲနောက်တစ်ခုက Nikki Haley ရဲ့နောက်တစ်ယောက်က Vivek Ramaswamy ဆိုတာဟိုသူတို့နှစ်ယောက်ကတော့ဒါဟိုအိန္ဒိယຫນွေဘွားတွေပေါ့လေဆိုတဲ့အခါကျတော့ဒီစကားစစ်တိုးပွဲမှာဒီအိန္ဒိယຫນွေဘွားနှစ်ယောက်ဟိုအခြေတင် ဟိုပြောဆိုကြတဲ့ကိစ္စတွေလည်းရှိပါတယ်ဆိုတော့ဒီနှစ်ယောက်နဲ့ဟိုပတ်သက်ပြီးတော့ရောဒီရမစွာမီရဲ့အခြေအနေကိုရောနည်းနည်းတော့ဟိုပြောပြပေးပါဦး
ဟုတ်ကဲ့ပါရမစာမီယာသူ့မှာဟိုဟိုအားတာတော့လူငယ်ဖြစ်တဲ့ innovation ဖြစ်တဲ့စိတ်ဓာတ်တွေရှိတယ် traditional politics ကနေလာတာမဟုတ်ဘူးပေါ့နော်သို့တော်လည်းသူကဒီနိုင်ငံရဲ့သမရဖြစ်နိုင်လောက်တဲ့ပေါ့နော်သူ့ရဲ့အတွေ့အကြုံတွေကတိတ်ကိုနုသေးတယ်အထူးသဖြင့်ဒီနိုင်ငံသားရေးမူဝါဒတွေနဲ့ပတ်သက်ရင်သူကတော်တော်ကိုလိုအပ်ချက်တွေရှိတယ်လို့ကျွန်မမြင်ပါတယ်ဥပမာဆိုရင်ပေါ့နော်ဒီဟို TikTok ကိစ္စမျိုးတွေပေါ့နော်ဒီ TikTok ကိုသူက heavily ဒီ rely လုပ်ပြီးတော့လူငယ်တွေကိုသူကဟိုပေါ့ awareness လုပ်မယ်စသဖြင့်ပေါ့နော်ဒီဟာတွေကတရုတ်ဆိုရကနေနှွယ်နေတဲ့ဟာတွေ information တွေအများကြီးကိုလည်းသူတို့ကခိုးယူနိုင်တယ်ဒါတွေဆိုရင်သူတိတ်ပြီးတော့မသိဘူးပေါ့နော် Nike ကပြန်ပြီးတော့သူ့ကိုဟိုရှင်းပြပြောပြရတယ်ပေါ့နော် debate မှာပေါ့လေအဲ့လိုမျိုးတွေရှိတယ်နောက်တစ်ခါကျတော့ပြည်တွင်းကိုအရန် focus ဖြစ်တယ် inward looking အရန်ဖြစ်တယ်အဲ့ဒီလိုမျိုးဟာတွေကြောင့်မလို့ကျွန်မအနေနဲ့ကတော့သူ့ကိုတော့သမရဖြစ်နိုင်လောက်တဲ့အထိပေါ့နော်အဲသူလိုသေးတယ်လို့ပဲကျွန်မပြောချက်ပါတယ်အ
ဲနောက်တစ်ခုကဒီ River Picking သမရကိုယ်စားလှယ်လောင်းတွေထဲမှာအရင်သမရဟောင်း Donald Trump ပြီးလို့ရှိရင်ဟိုရှေ့ဆုံးကနေပြီးတော့ Republican တွေရဲ့ဟိုထောက်ခံမှုအများဆုံးရတဲ့သူက Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis ပေါ့လေဆိုတော့Ron DeSantis ပြီးတော့မှ Nikki Haley ကနောက်ကနေလိုက်လာတာဆိုတော့ဟိုတကယ်လို့မြန်တာပေါ့လေအဲတမရာဟောင်း Donald Trump အနေနဲ့ဒီရွေးကောက်ပွဲမှာဟိုပါဝင်နိုင်တဲ့ဟိုအခြေအနေမျိုးမရှိဘူးဆိုလို့ရှိရင်ရောအာ Ron DeSantis ကိုဟိုကြော်နိုင်မဲ့အနေအထားရှိပါမလား
ဒါတော့ဟိုနိုင်ငံရေးတိုင်းပေါ့နော် American နိုင်ငံရေးပဲဖြစ်ဖြစ်တခြားနိုင်ငံရေးတွေမှာပဲဖြစ်ဖြစ်အဲဒီအမြဲတမ်းဟိုပေါ့လေ surprise တွေပေါ့နော်မထင်မှတ်တဲ့ turn around တွေဆိုတာအမြဲဖြစ်တတ်ပါတယ်ဖြစ်တတ်တယ်ဆိုတော့ဟိုကျမတို့ဟိုအနေနဲ့ပေါ့နော်ကြော်နိုင်တဲ့အလားအလာရှိလားဆိုရှိတယ်လို့ပဲကျမတို့တော့ဖြေပါမယ်ပေါ့နော်သူမှဒီခုနပြောသလိုအတားချက်တွေကအမျိုးသမီး candidate တူရဲ့ဖြစ်ရုံတည်းမကောက်ပေါ့နော်အဲသူမှာအဲခုနလို plan နေရှိတယ်နောက်အတွေ့အကြုံနဲ့သူမှာရှိရပေါ့နော်အဲအဲ့အတွက်ကြောင့်မလို့သူအနေနဲ့ဖြစ်နိုင်ပါတယ်သူကနေပြီးတော့မှဆက်ပြီးတော့ဟိုပေါ့နော် campaign ကိစ္စတွေတော့ဒီဇိုင်းမမတ်သူလုပ်ဖို့လိုအပ်တာပေါ့လေ
ဒီစကားစစ်တိုးပွဲမှာဆိုလို့ရှိရင်အဲ Ron DeSantis ရဲ့နောက်တစ်ယောက်ကဒီ New Jersey ပြည်နယ်ကအုပ်ချုပ်ရေးမှူးဟောင်းခရစ်ခရစ်တီပေါ့လေသူတို့နှစ်ယောက်ကတော့ဟိုဒေါ်နယ်ထရမ့်ကိုပြင်းပြင်းထန်ထန်ဟိုဝေဖန်သွားတာမျိုးရှိပါတယ်ဆိုတော့ဒီကန်ဒီဒိတ်တွေထဲမှာဟိုအခုလိုမျိုးဒီဒေါ်နယ်ထရမ့်ကိုဝေဖန်တဲ့ဟိုသူတွေအနေနဲ့ပေါ့လေဒီ Republican တမရကိုယ်စားလှယ်လောင်းဖြစ်လာနိုင်တဲ့အခြေအနေမျိုးရောရှိနိုင်တယ်လို့ထင်လား
ရှိနိုင်ပါတယ်တခုပေါ့နော် Republican Party အနေနဲ့သူတို့ရေးရှိမှာပေါ့နော်အခုနကပထမဒီဘိတ်မှာလဲသူတို့ပြောခဲ့တယ်လို့ elephant not in the room ပေါ့နော်ဒီပြောရမယ်သူတို့ရဲ့ issue ပေါ့နော်ရှိတယ်ဒါပါလဲဆိုတော့ Trump ပေါ့ Trump ကဒီ traditional Republican ရဲ့ value တွေကနေပြီးတော့မှသူ့ဟာသူ Trumpism ဆိုတဲ့ပုံစံမျိုး ਨੇ ပေါ်ပေါက်လာတယ်ပေါ့နော်ပေါ်ပေါက်လာတဲ့အခါမှာဒါကျမတူတဲ့အမြင်နဲ့ဆိုလို့ရှိရင်တော့ဟိုပေါ့နော် criminal charges တွေလည်းသူကအများကြီးရှိနေတယ်ပြီးတော့လည်းအားလုံးသိကြတဲ့အချိန်မှာအင်္ဂါနေ့မှာလည်း judge ကသူ့ကိုပေါ့အပြစ်ကျူးလွန်ထားတဲ့အပြစ်သားအဖြစ်နဲ့တရားဝင်ပေါ့နော်ဟိုဆုံးဖြတ်ချက်ချပြီးသွားပြီပေါ့လေဒီလိုလူရဲ့ influence တွေကိုဆက်လက်ပြီးတော့သူသမရဖြစ်သည်ဖြစ်စေမဖြစ်သည်ဖြစ်စေပေါ့နောက်ဆုံးဒါသမရရွေးဖို့အတွက် qualify ဖြစ်လားမဖြစ်လားဆိုတာကိုလည်းအခုဒါအမေရိကကသူရှင်ဆိုင်ရမယ့်နောက်ထပ် issue အစ်စ်တစ်ခုပေါ့နော် constitution မှာလည်းတည်တည်ဆာဆာ clearly သူတို့မှမရှိရဲ့အတွက်ကြောင့်မို့လို့ဒါအားလုံးကနေပြောမှဒါရင်ဆိုင်ပြီးတော့သူတို့တွေဆုံးဖြတ်ရမယ်ဖြေရှင်းရမယ်
California Tech သို့ဘာကလေးကနိုင်ငံရေးသိပ္ပံကျောင်းသူမက်ခေသီရီနန်ဒဆုနဲ့ကိုအောင်ကဆက်သွယ်မေးမြန်းပြီးတုဒ္ဒဆုံးနဲ့အမေရိကန်တခွင်အစီအစဉ်မှာတင်ဆက်ခဲ့တာပါ။အခုတော့သိပ္ပံနဲ့နည်းပညာကဏ္ဍအလှည့်ကြပါပြီဗျ။ဒီကဏ္ဍမှာတော့တိုရီယန်နဲ့ရေရှည်ခံနျူကလ িয়ার လောင်စာသုံးဓာတ်ပေါင်းမှုအကြောင်းကိုတင်ဆက်ထားပါတယ်။ပတ်ဝန်းကျင်ညဉ့်ဉန်းမှုသိပ်မရှိပဲတခြားနျူကလ িয়ার ဓာတ်ပေါင်းမှုတွေနဲ့ရှင်ရင်အန္တရာယ်ပိုးနေတဲ့တိုရီယန်သုံးဘရီတရီယတာခေါ်တဲ့ရေရှည်ခံနျူကလ িয়ার လောင်စာသုံးဓာတ်ပေါင်းမှုအကြောင်းကိုဒေါက်တာခင်မောင်ညိုကိုမေးမြန်းပြီးဒေါက်ခင်မျိုးသက်ကဒီတစ်ပတ်တင်ဆက်ထားပါရမညာ
။ညင်ကလေးတက်တက်တိကျအတူရံကိုဖြစ်စစ်ထုတ်ဖို့အတွက်ဘလို့သုံးလဲဆိုတော့ကိုပြောပြပေးပါမယ
်။အတန်မှတ်စဉ်60ရှိတဲ့တူရံဟာဆိုရင်အတန်လေးစား232အပြင်233,234စသဖြင့်အနည်းငယ်ရှိတဲ့အကောင့်တွေအကုန်လုံးဟာရေဒီယိုတက်တည်ကြွားတယ်။အဲ့တော့အတန်မှတ်စဉ်တကောတစ်ခုထဲပဲသို့တော့အလေးချိန်မတူတဲ့ကောင်ကြတော့ကျွန်တော်တို့က isotopes ကိုခေါ်ပါတယ်။အဲ့တော့ thorium ကို isotopes အနေနဲ့တွေ့ရပေမဲ့သဘာဝတွေ့တဲ့232 thorium ကတော့အကောင်းဆုံးအနေနဲ့ယူဆပါတယ်။ဒီနောက်ပိုင်းမှာbreeder reactor ဆိုခေါ်တယ် breeder reactor ဆိုတာเนาะ breed လုပ်တယ်ဆိုတာကျွန်တော်တို့ကမွေးမြူတာပေါ့ဒီတော့ကျွန်တော်တို့ကကြက်ဖက်နဲ့ကြက်မှတ်တစုံမွေးလိုက်ရင်ကျွန်တော်တို့ကြက်ကလေးအများရတယ်ပေါက်တယ်ဒီကောင်လေးဆက်သုံးလို့ရတယ်ဒီနှစ်ကောင်အစာကြီးရတယ်လောက်ပဲရှိတယ်အဲ့တော့ဒီ breeder reactor ဆိုတဲ့ဒီတိုင်းပဲ thorium ကအဓိကထားတယ်အဲ့ဒါပြီးမှကျွန်တော်တို့က uranium ကနေပြီးတော့ကျွန်တော်တို့ဒီ neutron လုပ်ပြီးတော့ယူဖွန်ကပ်ချလုပ်လိုက်သူကသိုရီယန်ကပြိုကွဲပြီးတော့တခြားပစ္စည်းဖြစ်ပြောင်းအဲ့လိုပြောင်းတဲ့အချိန်မှာအဓိကထွက်လာတာစွမ်းအင်တွေထွက်လာတယ်အဲ့ဒီစွမ်းအင်တွေကိုကျွန်တော်တို့ကတရက်စစ်စွမ်းအင်ဖြစ်ပြောင်းတော့သုံးတာပေါ့
ဆရာဒီ reader reactor ဆိုတာဘာလဲဆရာရှင်းပြပေးပါဆရာ
ကျွန်တော်တို့ခုနလိုပေါ့သူဓာတ်ပစ္စည်းဘို့ဆိုတာသိုရီယန်ဆိုတော့သူ့ကိုဒီနျူကလ িয়ার ကနေတော့နျူထရွန်လေးကိုပေးလိုက်တယ်နျူထရွန်ကိုသိုရီယန်ကဖြည်းဖြည်းချင်းလာရင်သူကဖမ်းလာလို့ရတယ်အဲနျူကလ িয়ার ဆက်တွေတော့နျူထရွန်ကပ်ချားလို့ကျွန်တော်ခေါ်တယ်နျူထရွန်ကိုထိန်းလိုက်တဲ့နေ့ပြန်ရင်သူကစပြီးတော့အဲဒီနျူကလ িয়ার ကပေါက်ကွဲမှုတွေဖြစ်တာပေါက်ကွဲမှုတွေဖြစ်လို့ဆိုသူကကွဲပြတ်သွားတော့ပေါ့အဲလိုတခြားပစ္စည်းတွေပြန်ဖြစ်လာဖြစ်လာတဲ့အချိန်မှာစွမ်းအင်ထွက်လာတယ်အဲစွမ်းအင်ကိုတစ်ရက်စစ်စွမ်းအင်အနေနဲ့ပြောင်းတော့ကျွန်တော်သုံးတာပေါ့အဲ့ဒီအချိန်မှာပဲတပြိုင်တည်းမှာသိုရီယန်ကတခြားပစ္စည်းအနေနဲ့ပြောင်းလာ PA ပေါ့ protactinium ပေါ့အဲ့ဒီ protactinium ပြောင်းတယ် protactinium ကလည်းဒီတိုင်းမနေဘူးခဏပဲနေပြီးတော့ uranium ပြောင်းသွားတယ် uranium 233ဆိုတာအမှန်တကယ်ကောင်းတဲ့ပစ္စည်းအဲ့ဒါပြီး uranium 233က235ဖြစ်လို့တခါချက်ပြောင်းတယ်ပြောင်းလို့တခါသူပြိုကွဲတယ်ပြိုကွဲပြီးတော့တခါသိုရီယန်ပြန်ဖြစ်လာအဲ့သိုရီယန်ကိုကျွန်တော်ဒီတိုင်းပဲဆက်လို့ရတယ်သူကတသက်လုံးမကုန်နိုင်တဲ့လောင်စာဖြစ်လာတယ်။အဲကြောင့်ဒီကောင်ကိုကျွန်တော်တို့မွေးမြူပြီးဒီ reactor ပေါ့ဖြက်စစ်ပိုးကြီးတစ်လုံးအနေနဲ့ကျွန်တော်မြင်လို့ရပါတယ်။အဲ့ဒီဖြက်စစ်ထုတ်တဲ့စွမ်းအင်ပစ္စည်းအနေနဲ့ကျွန်တော်တို့ပြုလုပ်လို့ရပါတယ်။ကျွန်တော်ထင်တယ်ကတော်လေးကိုအဲ့ဒါကြွန်ကြွန်ကြည့်နေတဲ့ breeder reactor စီလုပ်လို့ရပါတယ
်။ဆရာမြန်မာနိုင်ငံမှာရောဒီ breeder reactor ကိုသုံးရင်အန်ဒီရရှိလားမရှိလားသိကြလို့ပါဗျာပြောပြပေးပ
ါမြန်မာပြည်မှာသုံးရင်လည်းဒီ breeder reactor ဆိုတာသိအများကြီးလည်းအန်ဒီရမရှိပါဘူးလူတွေကကြောက်တယ်ကြောက်နေကြတာပေါ့ဒီစီကံမရှိဘဲနဲ့သုံးရင်တော့ဟောပြဿနာရှိနိုင်တယ်ပေါ့သူစွန့်ပစ်ပစ္စည်းမှာပဲရှိတယ်ဂျာနက်နေရာသူအများကြီးမရှိဘူးမြန်မာပြည်မှာဟောဒီကောင်တိတိလေးဆိုရင်တစ်မျိုးနှစ်မျိုးလောက်ပေးနိုင်တဲ့ဟာဆိုမြန်မာပြည်မှာဒီကိုယ်ဧကတော့ရှိတဲ့မြေကြီးမှာသူလှုပ်ထားလို့ရပါတယ်အန္တရာယ်ကင်းစွာနဲ့လှုပ်လို့ရတယ်အဲ့ဒါတွေကကျွန်တော်ထင်တယ်နိုင်ငံခြားကအရင်တုန်းကကျွန်တော်တို့လက်ကူရောက်လာရောက်ဖို့ညီမယ်လို့ပြောတယ်ဒါပေမဲ့မလုပ်ဖြစ်ကြဘူးပေါ့လေကိုယ်ထက်စစ်ပြဿနာပေါ်လာရင်ဒီအကြီးကောင်းဆုံးကဒီမြစ်ဆုံထက်ကိုဒီအားထက်စစ်မြစ်ဆုံကြီးပြိမ့်မယ်လို့ထက်ကိုတော့ကျွန်တော်ထင်တယ်ဒီ reactor ကနည်းနည်းပိုသင့်တော်မယ်ထင်တယ်အဲ့တော့အန္တရာယ်နေအောင်လို့စူးစမ်းလို့လုပ်ပြီးတော့ဒီခေတ်မှာတော့ technology လည်းအများကြီးကောင်းလာတော့အားနေရောက်ကြည့်ရှိတယ်လို့ကျွန်တော်မထင်ပါဘူး
Amati breeder reactor ma nazon ho sun pit tisi bo no di sun pit tisi ni ne thorium phat la yin ba re lou lo ya ba le sia andia ma shi aw bo no belo lou lo ya
andia ma shi aw le chano lo wa di nangan daga ma de lo sun pit tisi ga lo tu andia ma shi aw lo lou lo lo saik mi aw da mi ji de be ba myauk da shi de da mho chao ku de ma twa the da shi de amati breeder reactor လေးလုံးလောက်ဆိုရင်တော့ဘာမှပြဿနာအများကြီးမရှိသေးတယ်။ဟောအိန္ဒိယလည်းဆိုတော့လုပ်လို့လားကျွန်တော်တို့နိုင်ငံတကာတောမစ်အေဂျင်စီနဲ့ပေါင်းလို့ဥပပေါင်းလို့လုပ်လို့ရပါတယ်သူ့ဘယ်လိုပြစ်မယ်ဘယ်လိုလုပ်မယ်ဆိုတာလေးဟောကျွန်တော်တို့ဒီကပညာရှင်နဲ့ပေါင်းလို့လုပ်လို့ရပါတယ်။ကျွန်တော်တို့ကဖိစလိုရတော့လုပ်လို့မရပါဘူးဟိုထင်တာလေဟိုလုပ်မယ်ဆိုတဲ့ဟာမျိုးထက်ကိုငါတို့လုပ်လို့ရတယ ှင်းနေတယ်အများကြီးလို့တွေ့ဘူးလား။ဒါကြောင့်အဲ့ဒီဟာကိုသတိထားလို့လုပ်ကြဖို့ဟောပရိဒါရီယတာမှာလည်းပြောနေကြတာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ကဒီသူရိယာဟိုအကောင်းဆုံးသုံးနိုင်တဲ့ဟာဘာပဲမှာသုံးမဆိုရင်ဘုရားရိယတာမှာအကောင်းဆုံးသုံးတယ်။အဲ့ရိယတာမှာအမေရိကလိုအင်္ဂလန်လိုဥရောပကပရိဒါရီယတာအသိမသုံးသူအိန္ဒိယမှာလေးလုံးတော့စားလို့နဲ့တရုတ်လည်းလုံးတယ်ဘီဘရီဒါရီယတာဆိုတာသူသုံးလို့ရတယ်ဆိုတဲ့ဟာကိုတည့်ရတာနဲ့မသုံးတာအမေရိကဘာကြောင့်မသုံးလဲဆိုသူ့မှာယူရေနီယံနဲ့အများကြီးပုံတယ်အဲယူရေနီယံပုံတော့ယူရေနီယံနဲ့သုံးလိုက်မယ်ဆိုတော့သူကအဲ့လိုပဲဘရီဒါရီယတာကိုသူကစိတ်ဝင်စားဘူးအဲ့ဒါကိုယူရေနီယံပဲသုံးတော့တူရီယံကမသုံးဘူးအဲတူရီယံကနှစ်ပေါင်းများစွာကျွန်တော်တို့အဆင်ပြေတဲ့ဟာဖြစ်တယ်လေအဲ့တော့ဒါကိုကျွန်တော်တို့ကသုံးစားလို့ပုံများများထွက်တဲ့ဟာပေါ့သူယူရီယံထက်ကိုတူရီယံကသုံးစားလို့ပုံများများထွက်တယ်ဟုတ်ပါမှာအဲ့တော့ဒီတိုင်းပြည်တွေမှာလည်းဘယ်လိုပဲတူရီယံဘရီဒါရီယတာဆိုသုံးရင်အများကြီးသုံးရတယ
်ဒေါက်တာခင်မောင်ညိုပါကဘာမှာတူရီယံအများဆုံးထွက်တဲ့အိန္ဒိယမှာ2025ကျရင်တူရီယံသုံးဓာတ်ပေါင်းပို60ကျော်လက်ပတ်ဖို့အတွက်စီမံကိန်းချပြီးလှုပ်ဆောင်နေတယ်လို့တရုတ်နိုင်ငံကလည်းပထမဆုံးသိုရီယမ်ဓာတ်ပေါင်းပုံကိုဒီနှစ်ဇွန်လထဲမှာစတင်လက်ပတ်ခဲ့တယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေ။နောက်တစ်ပတ်တော့တင်ဆောင်ရအောင
်။ဒေါက်တာခမောင်ညိုကိုမင်းမြတ်မီဒေါခင်မျိုးသက်တင်ပြခဲ့တာပါ။အခုတော့ကြံနေတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုစော်မိုးကျော်ကပြပြပေးပါဦးခင်ဗျာ။
ရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာအမေရိကန်လက်ထောက်နိုင်ငံဂျာယေဝင်ဂျီဒန်နီယယ်ဂျီခရစ်စတန်ဘရင့်နဲ့တရုတ်အာရှတိုက်ဆိုင်ရာဒုတိယနိုင်ငံဂျာယေဝင်ဂျီဆူဝင်ဒုံတို့မြို့တော်ဝါရှင်တန်မှာစက်တင်ဘာလ28ရက်နေ့ကတွေ့ဆုံခဲ့ပြီးမြန်မာမြောက်ကိုရီးယားနဲ့ပင်လယ်ပြင်ဆိုင်ရာအာရှဒေသကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်အခုလိုဆွေးနွေးရမှာမြန်မာနိုင်ငံပြဿနာဖြေရှင်းနိုင်ရေးမြောက်ကိုရီးယားကျွန်းဆွယ်ငင်းချိုင်းနဲ့ထိုင်ဝမ်ရေလက်ကြားတည်ငြိမ်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်မြန်မာအပါအဝင်ကမ္ဘာနိုင်ငံတစ်ခွန်းနိုင်ငံပေါင်း၄၀မှာလူပေါင်း၂၂၀ကျော်နဲ့အဖွဲ့အစည်းပေါင်း၂၅ခုဟာကုလသမဂ္ဂနဲ့လူအခွင့်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအတွက်အစိုးရသို့မဟုတ်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့ချိန်ကြောက်တကူခံနေရပါတယ်လက်တော့ပြန်ရေးယူခံရတာတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းကုလသမဂ္ဂအစိုးရခံစားမှုဖော်ပြထားပါတယ်ဒီအချက်တွေဟာ၂၀၂၂ခုနှစ်မေလ၁ရက်နေ့ကနေ၂၀၂၃ခုနှစ်ဧပြီလ30ရက်နေ့အထိမှတ်တမ်းနေဖြစ်ပါတယ်အမေရိကန်လွတ်တော်မှာ Republican အမတ်တွေကမတောက်ခံတဲ့အတွက်အစိုးရရေဒိုတနစ်စာအသုံးစိဘတ်ဂျက်ကိုတောက်ချနေမှာအတိမပြုတ်နိုင်တဲ့အတွက်လာမယ့်အောက်တိုဘာလ၁ရက်နေ့ဘတ်ဂျက်သတ္တန်းကုန်ဆုံးချိန်မှာအမေရိကန်အစိုးရလုပ်ငန်းတွေရပ်ဆိုင်းနိုင်ခြေပိုများသွားပြီဖြစ်ပါတယ်ရုရှားမှာဒီနေ့ဆောင်းရာသီအတွင်းမဖြစ်မနေစစ်မှုထမ်းရမယ့်စစ်သား33,000ကိုစုဆောင်းနေပြီးစစ်မှုထမ်းအကန့်အသတ်ချက်တွေကိုလည်း28နှစ်ကနေ30နှစ်အထိတိုးမြှင့်လိုက်တဲ့အကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကတောက်ကြနေမှာထုတ်ပြန်မှာနဲ့မဖြစ်မနေစစ်ပူတန်းရမယ်ကန့်သက်ချက်ကိုရုရှားကအခုလိုပြထန်းလိုက်တာဖြစ်ပါတယ
်။ကျေးဇူးပါသတင်းချင်းချုပ်ကိုကိုစောမိုးကျော်ကပြောပြခဲ့တာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကကုညာဝင်းအောင်ဖြစ်ပါတယ်။အတန်ပိုင်းရုပ်တန်ပိုင်းအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဇူဘေးအယ်ထရက်တို့ဖြစ်ပါတယ်။ဒီကနေ့မနေ့အစီအစဉ်တွေကိုရေဒီယိုအပြင်VOA website, YouTube, Facebook, စာမျက်နှာတွေကနေကြည့်ရှုနားဆင်အားပေးကြတဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်ပါတယ်။ VOA American ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပြုကြဖို့လည်းဖိတ်ခေါ်ပါရယ်။ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုတော့စနေနေ့ခင်းအစီအစဉ်တွေကိုဒီမှာပဲရနောက်ရပြုပါခင်ဗျာ။ တော်တက်ရှင်တွေကမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးစင်ပြေတဲ့နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးကြည့်ရှုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်။ကျွန်တော်ကတော့ငြိမ်းချမ်းပါခင်ဗျာ။This program.